Welcome to the Voice of America in Burmese.
မင်္ဂလာပါ VOA American အသံရဲ့2022ခုနှစ် February 17ရက်ကြာသပတေးနေ့နဲ့ခင်အစီအစဉ်ကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းတိုမီတာ24 40 51တို့အပြင်လိုင်းလက်မီတာ190 kHz 1595တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်ရှင်ကျမအင်ဂျင်နိုင်ပါရှင်အခုကြာတာပတိနေနဲ့ခင် VOA မြန်မာပိုင်းစီစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းဓာတ်ရိုက်နားဆင်နိုင်ပါရှင်ဒီကနေ့မနေ့ဒီထိတ်တန့်ရောက်သတင်းတွေနဲ့အတူနားဆင်ရမှာကတော့
ဒီကနေ့ဒီနားမှာကိုကျွန်တော်ဒီနားမှာ8:00တိရှိရတယ်ဒီမှာကိုကြာပန်းသမားရှိရတယ်ဒီကြာပန်းသမားတွေကထိုင်နေရတယ်မဟုတ်ဘူးထိုင်နေရတယ်ဖြစ်တာပေါ့ဆက်ကြည့်ကြတယ
်ဒါကတော့မန္တလေးမြို့ညဘက်ပိုင်းမှာပေါ့နော်ပြစ်ခတ်မှုတွေတွေ့ကြုံခဲ့ရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဆက်သွယ်မေးမြန်းထားတာကိုနားဆင်ရဖို့ရှိပါရဲ့ရှင်။ဒါအပြင်စစ်အာဏာသိမ်းမှုနဲ့ပတ်သက်လို့လည်းမြန်မာတရုတ်ချစ်ကြည်ရေးဥက္ကဋ္ဌတဦးရဲ့အမြင်ကိုလည်းကြားရဖို့ရှိပါရဲ့။အခုတော့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုရဲမင်းထွန်းနဲ့ကိုအောင်မြတ်သူတို့ကကြော့ပြမှာပါရှင
်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေအရှိန်မြင့်တဲ့နေချိန်မှာပဲမန္တလေးမြို့မှာဗုဒ္ဓဦးနေ့ညပိုင်းအမှောင်ကျချိန်မှာတော့လူကြုံရေးတပ်ဖွဲ့ဝင်တွေရဲ့ပစ်ခတ်တံမျိုးစုံကိုကြားကြရပါတယ်မန္တလေးမြို့မှာ CDM လှုပ်ရှားမှုနဲ့သပိတ်မောက်နေတဲ့မြေထားဝန်ထမ်းတွေနဲ့လူကြုံရေးတပ်ဖွဲ့ဝင်တွေအကြားမြေထားဝန်ထမ်းထိတိုက်တွေ့တဲ့အချိန်မှာလူကြုံရေးတပ်ဖွဲ့ဝင်တွေကပစ်ခတ်တာလို့ဒေသခံတွေကပြောပါတယ်အဲ့ဒီပြက္ခမှုတွေတဲ့ဒေသခံပရဟိတဝန်ထမ်းတို့ကိုထိမှန်ပြီးပေါမတန်ရာရရှိသွားကြောင်းနဲ့ရဘာကြီးဖြစ်ပုံရကြောင်းဒေသခံတို့ကိုကိုကပြေရိုက်တာသတင်းဌာနကပြောပါတယ်။တာဝန်ရှိစစ်တပ်ကရောရဲအဖွဲ့ကပါဒီပြက္ခမှုနဲ့ပတ်သက်လို့ချက်ချင်းဝေဖန်ချက်မပေးပေမဲ့မြန်မာနိုင်ငံတဝန်ပြည်သူတွေအင်ကြီးမပြတ်အောင်နဲ့စိတ်အေးချမ်းသာစွာနေနိုင်အောင်လုံခြုံရေးပံ့ပိုးပေးနေတယ်လို့တမရရဲ့ Facebook စာမျက်နှာမှာဖော်ပြထားကြောင်းရိုက်တာသတင်းကပြောပါတယ်။ဒီမန္တလေးသတင်းအပြည့်အစုံကိုသတင်းတွေအပြည့်မှကြားကြရဖို့ရှိပါတယ်။ February 1ရက်နေ့အာနာသိမ့်ပြီးချိန်ကစလို့မြန်မာနိုင်ငံတဝန်လူအများဆုံးစံချိန်တင်တက်ရောက်တဲ့ဆန္ဒပြပွဲတွေကိုဗုဒ္ဓဦးနေ့မှာလည်းဆက်လက်ဆင်နွှဲခဲ့ကြပါတယ်။လူ၅ယောက်ထပ်ပိုးပြီးမစုယုံဖို့တားမြစ်ထားတဲ့ကြားကအခုလိုဆန္ဒပြခဲ့ကြတာလည်းဖြစ်ပါတယ်။ဆန္ဒပြသူတွေကမြို့တော်နေပြည်တော်မန္တလေးမြို့နယ်ရန်ကုန်မြို့တွေမှာအများဆုံးဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဆရာမတွေ၊ဗန်ဝင်တန်းတွေနဲ့အစိုးရဝန်ထမ်းတွေကဒီပြည်တော်ကလမ်းတွေပေါ်ထွက်ပြေးဆန္ဒပြခဲ့ကြပြီး CDM အနုနီးနဲ့အာဏာဖီဆန်ရေးလှုပ်ရှားမှုမှာပါဝင်နေတဲ့ဝန်ထမ်းတွေကိုထောက်ခံကြောင်းပြသခဲ့ပါတယ်။ဆန္ဒပြသူအများစုကရုံးပတဲ့နဲ့ရုံးထွက် Civil Disobedience Movement CDM ဆိုတဲ့ poster တွေကိုင်ဆောင်ဆန္ဒပြခဲ့ကြတာလည်းဖြစ်ပါတယ်။ရန်ကုန်မြို့မှာတော့စုလေစီဒီအနီးတစ်ဝိုက်လက်ထန်းလမ်းစုံနဲ့နိုင်ငံတကာတန်ယုံတွေရှေ့ပါဝင်ဆန္ဒပြသူတွေကအဓိကစုဝေးရာနေရာတွေမှာဒီကနေ့လူပေါင်းထောင်ပေါင်းချီစုဝေးခဲ့ကြတာဖြစ်ပါတယ်။ဒီနေ့လှုပ်ရှားမှုမှာတော့အရင်ရက်တွေနဲ့မတူဘဲတမှုထူကြပြီးကားတွေယာဉ်တွေကိုလမ်းတွေပေါ်မှာဆက်ပြတ်တယ်လို့ဟန်ဆောင်ပြီး Facebook ဆန္ဒပြခဲ့ကြပါတယ
်။အားလုံးပဲလေ။နေရာတိုင်းမှာကကျွန်တော်ဂက်ကဂက်ဆိုင်နေလည်းမပေးဘူးဗျာ။စီရီယံလုံနေတဲ့အတွက်အားလုံးဂက်ဆိုင်နေမှာတော့ကျွန်တော်တို့ကဂက်ကဖြစ်တဲ့အတွက်လောဆယ်ဂက်မရတော့အတွက်အားလုံးကဒီလိုဂျမ်းဖြစ်သွားတယ်။ဂက်ပြတ်သွားတယ်။ဒါဂက်မရှိဘူး။စီနဲ့မောက်လို့မရဘူး။စီသေးတွေအရင်ကြီးတယ်။တော်လိုက်အားလုံးခက်ခဲဖြစ်သွားတယ်ဗျာရုံသွားမဲ့လူတွေလည်းရုံတက်လို့မရတော့ဘူးအဲ့ဒါပဲလောလောဆယ်တော့ဒီအနေထားပဲ
ဒါအပြင်ဆန္ဒပြသူတချို့ကတော့ rap ပုံစံကြွေးကြော်ဆန္ဒပြတာကိုလည်းတွေ့ကြရပါတယ်အခုလိုကြွေးကြော်တမ်းနေနဲ့ဆန္ဒပြနေတာအပြင်မိပြည်တော်မှာရဲတပ်ဖွဲ့ကအကြမ်းဖက်တဲ့နဲ့ဖြုတ်ခွင်းနဲ့ဆန္ဒပြပွဲတစ်ခုတည်းဦးကောင်းတန်ရအပြင်းထန်ရပြီးစေကူတမှုခံယူနေရတဲ့မမြသွတ်သွတ်ခိုင်ပြန်လည်နေတိုင်းကောင်းမလာရဲ့အတွက်လည်းရန်ကုန်စစ်ရုံကြီးရှိမှဆူတောင်းပွဲကျင်းပခဲ့ပါတယ်ဖေဖော်ဝါရီလ1ရက်နေ့အာဏာသိမ်းပြီးနောက်ပိုင်းဆန္ဒပြပွဲတွေကိုပြစ်ခတ်ပြုတ်ခွင်းတဲ့အထက်မမြသွတ်သွတ်ခိုင်ကဒဏ်ရာအပြင်းထန်ဆုံးရရှိခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူပြီးဒေါက်ဆန်းစုကြည်နဲ့သမရဦးဝင်းမြအပါအဝင်နိုင်ငံရေးကောင်းဆောင်တွေတက်ကြွလှုပ်ရှားသူတွေရွေးကောက်ပွဲတာဝန်ရှိသူတွေနဲ့ CDM လို့ခေါ်တဲ့အနုနည်းနဲ့အာဏာဖီဆန်ရာမှာပါဝင်သူတွေကိုဖမ်းဆီးနေတာသတင်းသုံးပတ်တည်းရောက်လာနေချိန်မှာပဲလူသိများတဲ့ရုပ်ရှင်သီးဥဆောင်တဲ့ဒါရိုက်တာတွေကို မြန်မာစစ်တပ်ကတရားစွဲဆိုဖမ်းဆီးမိန့်ထုတ်ပြန်လိုက်ပါတယ်။မနေ့ကထုတ်ပြန်တဲ့ကြေညာချက်မှာအမှုပညာနယ်ပယ်ကလူသိများကြော်ကြားသူတွေဖြစ်တဲ့တရုတ်ဆောင် PDU ဒါရိုက်တာကိုပေါ့တရုတ်ဆောင်လူမင်းဒါရိုက်တာဝိုင်းအစူရအနက်ကတို့ကိုဖမ်းဆီးမိန့်ဝရမ်းထုတ်ပြန်လိုက်ပါတယ်။အဲ့ဒီအမှုပညာရှင်တွေကသူတို့ရဲ့တင်ပေါ်ကြော်ကြားမှုကိုအသုံးပြုပြီးနိုင်ငံတော်ဝန်ထမ်းဆောင်တွေရဲ့ဝန်ထမ်းတွေကို CDM လှုပ်ရှားမှုမှာပါဝင်လာအောင်လှုပ်ဆောင်တာစုပ္ပစနပြမှုမှာဝန်ထမ်းတွေပါဝင်လာအောင်လှုပ်ဆောင်တာစတာတွေကိုလှုပ်ဆောင်နေတာကြောင့်ရာသီသားကြီးပုံမှန်905ကနဲ့ဖောင်ရန်ထုတ်တာလို့မြန်မာနိုင်ငံရဲ့တပ်ဖွဲ့ကကြေညာထားပါတယ်။အခုထုတ်ပြန်တဲ့ကြေညာချက်လိုမျိုးပြီးခဲ့တဲ့သတင်းဘက်ကလည်းထုတ်ပြန်ခဲ့ပြီး88မျိုးဆက်ကျောင်းသားကောင်းဆောင်တွေဖြစ်တဲ့ကိုမင်းကိုနိုင်နဲ့ကိုကျင်မီတို့အပါအဝင်စုစုပေါင်း9ယောက်ကိုဖောင်ရန်ထုတ်ထားပါတယ်ခင်ဗျ။မြန်မာနိုင်ငံမှာအာဏာသိမ်းမှုကိုအနုနည်းနဲ့အာခံတဲ့နည်းCDM အပါအဝင်နှီးမျိုးမျိုးနဲ့ကန့်ကွက်ဆန္ဒပြမှုတွေဖြစ်ပေါ်နေချိန်မှာပဲမြန်မာနိုင်ငံတော်ဗဟိုဘဏ်ကောက်ွယ်ရေးဦးစီးချုပ်ရုံးနဲ့တပ်မတော်သတင်းမှန်ပြန်ကြားရေးတို့ရဲ့တရားဝင် website တွေ hacker တွေရဲ့တိုက်ခတ်မှုကိုခံခဲ့ရတယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးနဲ့ MR TV တို့ရဲ့ Facebook စာမျက်နှာတွေမှာထုတ်ပြန်ထားပါတယ် February 19ရက်နေ့ရက်စွဲနဲ့အဲ့ဒီထုတ်ပြန်ချက်တွေမှာမတမာသူတွေက website တွေခက်တရက်ဆိုင်တော့နှောက်ယှက်ခဲ့တယ်လို့ဆိုပါတယ်အဲ့ဒီနောက်စစ်တပ်ကကွန်ပျူတာပညာရှင်တွေရဲ့ကြိုးပမ်းမှုကြောင့်နိုင်ငံပိုင်းအတွင်းလုပ်ငန်းတွေပြန်လည်လည်ပတ်နိုင်ခဲ့တယ်လို့ဆိုပါရယ်အဲ့ဒီလိုထုတ်ပြန်ထားချိန်မှာဘိုဘိုင်ရဲ့ website ကိုလွတ်ဆောင်ပေးနေတဲ့ company ကိုခေါ်ယူပြီးလက်ပတ်စီဖို့ဆောင်ရွက်နေပြီးမူလအခြေအနေမကြခင်ပြန်ရောက်လာလိမ့်မယ်လို့လည်းပြောပါရယ်88မျိုးဆက်ကျောင်းသားကောင်းဆောင်ကိုမင်းကိုနိုင်အပါအဝင်အာဏာသိမ်းမှုကိုစတင်တဲ့သူတွေက CDM အနုနည်းနဲ့အာဏာဖီဆိုင်ရာမှာ IT နည်းပညာနဲ့ဘဏ်လုပ်ငန်းဆိုင်ရာလိုမိမိတက်ကြွနဲ့အတတ်ပညာတွေအသုံးချဖို့စောင့်နေချိန်မှာအခုလိုတက်မတော်ရဲ့ website တွေဟကာရီရဲ့တက်ကက်မှုကိုခံခဲ့ရတာလည်းဖြစ်ပါတယ
်။ VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 MHz လိုင်းဒိုမီတာ40 kHz 9.33 MHz လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
အမေရိကန်ပြည်တော်စုအနေနဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ထံဒေါ်လာ300ကျော်ထောက်ပံ့ပေးသွားမယ်လို့နိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကန်ကဗုဒ္ဓဟူးနေ့မှာပြောကြားလိုက်ပါတယ်။သမ္မတ Trump ရဲ့ WHO ကနှုတ်ထွက်ရေးအစီအစဉ်ပြီးတဲ့နောက်လပိုင်းအတွင်းမှာပဲအခုလိုထောက်ပံ့ပေးခဲ့တာဖြစ်ပါတယ်။အကြီးဆုံးအလှူရှင်ဖြစ်တဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးစီကိုဂရုပေးထားတဲ့အတိုင်းထောက်ပံ့ပေးသွားမယ်လို့လည်းဆိုပါတယ်။ဒါက WHO အဖွဲ့ဝင်ဖြစ်လို့ဆောင်အောင်မဲ့ဘန်နာရေးတာဝန်ကိုဖြည့်ဆည်းပေးတာဖြစ်ပြီးတော့ကပ်ပီကိုတုတ်ပြန်မှုကမ္ဘာအဖွဲ့အစည်းတရဖြစ်တဲ့ WHO ရဲ့လိုအပ်ချက်တွေကိုထောက်ပံ့ပေးရလဲဖြစ်တယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှဘလင်ကန်ကအခုလိုပြောဆိုသွားပါတယ်။ကမ္ဘာစိန်ခေါ်မှုတွေကိုထုတ်ဖော်ပြောဆိုရမှာအမေရိကန်ပြည်တော်စုဟာမိဘအနေနဲ့ဆောင်ရွက်သွားမှာဖြစ်ပါတယ်လို့ဆိုပါတယ်။ဆက်လက်ပြီးတော့ဘလင်ကန်ကအမေရိကန်ပြည်တော်စုအနေနဲ့အစိုးရဆုံးနိုင်ငံတွေကိုကာကွယ်ဆေးဖြန့်ဖြူးပေးမဲ့နိုင်ငံတကာကာကွယ်ဆေးအဖွဲ့ COVAX ကိုအလှူငွေအများအပြားထောက်ပံ့ပေးသွားဖို့လည်းရှိတယ်လို့ပြောဆိုသွားပါတယ်။ဗြိတိသျှအစိုးရဟာမိမိဆန္ဒအလျောက်အစမ်းသက်ခံမဲ့သူတွေကို novel coronavirus ထိတွေ့စေခြင်းပါဝင်ကမ္ဘာပထမဦးဆုံးဆက်သက်မဲ့အစီအစဉ်ကိုအတည်ပြုလိုက်ပါတယ် virus ဘယ်လိုပြန့်နှံ့ပြီးတော့လူတွေကိုဘယ်လိုတက်ရောက်စေသလဲဆိုတာကိုလေ့လာမဲ့ဒီဆက်သက်မှုမှာအသက်18နှစ်နဲ့30ကျော်ကျန်းမာတန်ဆွမ်းတဲ့မိမိဆန္ဒအလျောက်ဆက်သက်ခံမဲ့လူ90ပါဝင်ပြီးသူတို့ကိုဘေးကင်းလုံခြုံပြီးတော့ထိန်းချုပ်ထားတဲ့ပတ်ဝန်းကျင်တစ်ခုမှာ virus ပိုထိတွေ့စေမှာဖြစ်ပါတယ်ဆက်သက်မှုကနေထိရောက်တဲ့ကာကွယ်ဆေးနဲ့ကုသမှုတွေရရှိဖို့ရည်ရွယ်ထားပြီး London Royal Free Seal မှာဆက်သက်မှုတွေကိုလာမဲ့လအတွင်းစတင်ဖို့စီစဉ်ထားပါတယ်ဒီတော့တွင်ဂျပန်နိုင်ငံကကာလာတာရှိစောင့်စားခဲ့ရတဲ့ကာကွယ်ဆေးထိုးမဲ့အစီအစဉ်ကိုဗုဒ္ဓဦးနေ့မှာစတင်ခဲ့ပါတယ်။ပထမကြော့ကာကွယ်ဆေးထိုးနှံမှုအဖြစ် Pfizer BioNTech ကာကွယ်ဆေးတွေကိုတိုကျိုဆေးရုံကိုရောက်ရှိလာပြီးနိုင်ပိုင်းတွင်မှာပဲစတင်ခဲ့တာဖြစ်ပါတယ်။နိုင်ငံတဝန်းကဆယ်အောင်နဲ့သူနာပြုအရေအတွက်4000ကိုပထမကြော့ထိုးပေးမှဖြစ်ပြီးတော့လူပေါင်း3,000,000ကိုမတ်လမတိုင်မီကာကွယ်ဆေးထိုးပေးဖို့ရည်မှန်းထားပါတယ်။ဂျပန်နိုင်ငံသားတွေဘေးကင်းဖို့အတွက် Pfizer ကာကွယ်ဆေးကိုထပ်မံပြီးတော့စမ်းသပ်မှုတွေလည်းပြုလုပ်သွားမယ်လို့တိုင်းပြည်ရဲ့ကာကွယ်ဆေးဆိုင်ရာဝန်ကြီးကသတင်းထုတ်တွေကိုပြောကြားခဲ့ပါတယ်။ဂျပန်နိုင်ငံအနေနဲ့ဂျလန်နာထဲကိုရွှေ့ဆိုင်းလာခဲ့တဲ့နွေရာသီအိုလံပစ်ပွဲမတိုင်မီလူတွေကိုလုံလုံလောက်လောက်ကာကွယ်ဆေးတွေထိုးပေးနိုင်ဖို့လည်းရည်ရွယ်ထားပါတယ်။တောင်အာဖရိကနိုင်ငံမှာတော့သမရဆိုင်ရိုရမဖိုစာဟာဂျမိုင်းလူသားတွေနဲ့အတူတစ်ချိန်တည်းသာထိုးနိုင်ရတဲ့ American လောက်ကာကွယ်ဆေးတစ်မျိုးဖြစ်တဲ့ Johnson & Johnson ကိုထိုးနိုင်ပါတယ်။တောင်အာဖရိကနိုင်ငံကနှစ်ချိန်ထိုးနိုင်ရတဲ့ Oxford တက္ကသိုလ်တုပ် AstraZeneca ကာကွယ်ဆေးတစ်သန်းကိုဝယ်ယူခဲ့ပြီးနောက်ထိရောက်မှုနည်းတာကိုတွေ့ရှိခဲ့တာမို့ထိရောက်မှု75ရာခိုင်နှုန်းတည်းရှိတဲ့ Johnson & Johnson ကထုတ်တဲ့ကာကွယ်ဆေးကိုထပ်မံအသုံးပြုဖို့မှာယူခဲ့တာပါသမ္မတဟောင်း Donald Trump နဲ့ Senate အထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell တို့ဟာ တချိန်ကနိုင်ငံရေးအရလက်တွဲညီခဲ့ကြပြီမဲ့လဲသမ္မတထရမ့်တောင်းဝန်ကထွက်ခွာသွားပြီးတဲ့နောက်သူတို့ရဲ့ဆက်ဆံရေးကအခုခါမှာတော့ခါခါတီးတီးဖြစ်သွားကြပြီဖြစ်ပါတယ်။ပြီးခဲ့တဲ့၄နှစ်တာကာလအတွင်းအခွန်တိုးကောက်ရေးအစိုးရလုံထုံလုံနီတွေထိန်းချုပ်ရေးနဲ့ဗဟုတရားရုံးချုပ်မှရှေးဦးဆွဲတရားသူကြီးတွေကိုခန့်အပ်ထားရေးလိုကိစ္စတွေမှာသူတို့နှစ်ဦးလက်တွဲညီခဲ့ကြပြီးအခုခါမှာတော့သမ္မတဟောင်းထရမ့်လည်းယာတူးမရှိတော့ပဲစီနီထက်လက်တော်ရီပက်ဘလီကန်ခေါင်းဆောင်မစ်ချ်မက်ကော်နယ်လည်းအထက်လက်တော်လူနည်းစုခေါင်းဆောင်ဖြစ်နေတာရှိတော့တာပါ။သမရဟောင်းထရမ့်ကိုစီနီထက်လက်တော်မှာတရားစွဲဆိုရတာကိုမက်ကော်နယ်ကတရေသေးလွတ်ပေးဖို့မဲပေးခဲ့ပေမဲ့လည်းဒါဖွဲ့စည်းပုံခြေခံဥပဒေအရသမရဟောင်းတယောက်ကိုတရားစွဲနိုင်တယ်လို့သူမယုံကြည်တာကြောင့်ထရမ့်ကိုအခွင့်အရေးပေးလိုက်တာမျိုးသာဖြစ်တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့စနေနေ့ကမက်ကော်နယ်ကပြောဆိုခဲ့ရမှာလဲပြီးခဲ့တဲ့စနေနေ့ကမက်ကော်နယ်ကပြောဆိုခဲ့ရမှာလဲအဲ့ဒီနေ့အဖြစ်အပျက်တွေပေါ်ပေါက်အောင်လှုပ်ဆော်ခဲ့တာမျိုးသမရထရမ့်ကလက်တွေ့အပြင်ရောကျင့်ဝတ်အပြင်မှာတာဝန်ရှိတယ်လို့မေးစရာတော့မလိုဘူးလို့ဆိုပါတယ်။ဒေါ်နယ်ထရမ့်မှလည်း Republican အထက်လွှတ်တော်အမတ်တွေဟာမက်ကော်နယ်ကိုခေါင်းဆောင်အဖြစ်ဆက်ပြီးထားမယ်ဆိုရင်သူတို့အနေနဲ့ထပ်ပြီးတော့နိုင်တော့မှာမဟုတ်ဘူးလို့လည်းထုတ်ပြန်ချက်တစ်ခုထဲမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့ January 6ကလူ9ဦးသေဆုံးစေခဲ့တဲ့လွှတ်တော်အဆောက်အဦအတွင်းဝင်ရောက်ဆင်းနေမှုနဲ့သမ္မတဟောင်းဒေါ်နယ်ထရမ့်ကိုအထက်လွှတ်တော်မှတရားစွဲဆိုပြီးမဲခွဲရမှာအများစု58မဲ43မဲရရှိခဲ့ပေမဲ့လည်းထရမ့်ကိုပြစ်ရှိကြောင်းအထက်လွှတ်တော်ရဲ့ထောက်ခံမှု3ပုံ2ပုံလိုအပ်နေတာပါ။
ဒါကတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရဲမင်းထွန်းနဲ့ကိုအောင်မြတ်သူတို့ကပြောပြသွားတာပါရှင်။ကြာတာပြည်နေနေနဲ့ခင်း VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။မကြာခင်မှာတော့ CDM အမိတ်မနာခံရေးအကြမ်းမဖက်လှုပ်ရှားမှုတွေမှာရန်ကုန်မြို့တော်စီပင်တရားရေးဌာနဝန်ထမ်းတွေလည်းရဲရဲဝံ့ဝံ့ပါဝင်နေကြရမှာသူတို့ရဲ့နောက်ဆုံးအခြေအနေနဲ့ရည်တည်ချက်တွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့စောစောကသတင်းတွေထဲမှာကြားခဲ့ရတဲ့အတိုင်းပေါ့နော်။မန္တလေးပြစ်ခတ်မှုနဲ့ NLD ရဲ့တုံ့ပြန်ချက်ကိုတင်ပြဖို့ရှိပါတယ်ရှင်။မန္တလေးမြရထားဝင်းအတွင်းဗုဒ္ဓဖူးနေ့ည၈နာရီကျော်လောက်မှာဒီရက်တက်ဖွဲ့ဝင်တွေအကြမ်းဖက်ဝင်ရောက်ပြစ်ခတ်ခဲ့ရမှာပေါ့နော်။ထိခိုက်ဒဏ်ရာရမှုတွေရှိခဲ့ပါတယ်။ဒီလိုဆရာနာတိန်ဆန့်ကျင်ဆန္ဒပြပွဲတွေကိုရန်ကုန်မှာသာမကမန္တလေးမှာလည်းဒီလူမှုဝင်တဲ့အလှအပေါင်းစုံကနေပြီးတော့ပါဝင်ခဲ့ကြရမှာဒီညဘက်ပိုင်းမှာပြစ်ခတ်မှုတွေမကြာခဏကြုံနေရပေမဲ့လည်းဆက်လက်အင်အားဖြည့်ခြိတက်သွားမယ်လို့ရွေးကောက်ပွဲမှာအနိုင်ရတဲ့ပါတီ NLD ပါတီခေါင်းဆောင်တဦးကလည်း VOA ကိုပြောပါတယ်။အကြောင်းဆုံးကတော့ကိုဝင်းမင်းကတင်ပြမှာပါရှင်။
ဟုတ်ကဲ့အခုဒီမန္တလေးကဖြစ်ပျက်နေပတ်သက်ပြီးတော့အမည်မဖော်လိုတဲ့ရထားဝန်ထမ်းတူက
စစ်တပ်ကလည်းညှိနှိုင်းကြောကြောမှရဲတွေလာတော့တမ်းမုန်းပြီးတော့ဖြစ်ပျက်တယ်ဟုတ်ကဲ့ရဲတွေလာတော့တမ်းမုန်းပြီးတော့ဒီဒေနာရှိရတယ်တပ်ဖွဲ့တွေတမ်းမုန်းပြီးတော့လိုက်ကြတယ်အားပြတယ်ဒီလိုကနေတက်နေတယ်
ဒီဗီဒီယိုဖိုင်တွေကစစ်ခတ်ချိန်ပေါင်းတန်တွေပါအဲ့ဒီတော့ရထားဆက်သွားနိုင်ပြီလားလို့မေးရမှာနေချင်းနာကိုဆက်ဖို့တင်တန်းကနှစ်ဦးခေါ်ပြီးမောင်းမှုပြင်ခဲ့ပေမဲ့မနေ့ညသကောင်းကျော်အထိတော့မထွက်နိုင်သေးဘူးလို့ဒီရထားဝန်ထမ်းကဆက်ပြောပါတယ်အဲ့
တော့ခုတိတော့မထွက်ဖြစ်ဘူးရဲ့တိုင်းမန်နေဂျာဘိုးကြီးချေရှင်ဘိုးကြီးမျိုးဝင်ဘိုးကြီးဆက်တောင်းဒီတော့ကတော့အတင်းအားရမှလောက်ခိုင်းတယ်ခေါ်လာတယ်ဒီနေရာမှာဒီကြားကြားလုံနေတင်နေကြတယ်ဒီနေရာကိုခေါ်လာတာ
ဒီနေရာမှာအခုလိုယထာမထွက်နိုင်ဘူးမနေ့ညနေပိုင်းကတည်းကတားခဲ့ပုံကိုလည်းဒီယထာဝန်ထမ်းကပဲ
တားတယ်ညနေတွေကတားနေတယ်ကျွန်တော်ညနေတောင်ကျောင်းရချင်တော့ကျွန်တော်မတော်သေးရဒီခွဲခွဲလိုက်တော့ဒီခွဲတော့ဒီနားမှာကိုတနာပြင်းနားမှာအိတ်တူရှိရတယ်ဒီဟာကိုချက်ပန်းသမားကြီးရှိတယ်ဒီချက်ပန်းသမားကြီးကထိုင်နေရတယ်ဘုကိုထိုင်နေရဖြစ်တာပဲဆက်ကြည့်ကြတယ
်ဒါအပြင်ဖန်စီခံထားရတဲ့ယထာဝန်တန်းလူကိုတွေ့ဖို့ညှိတာမှလည်းအစိမ်းမပြေခဲ့ဘူးလို့ဒီယထာဝန်တန်းကဆက်ပြောပါတယ
်။ဒီကညှိရတယ်၊ဘုံဘုံနဲ့ညှိရတယ်။ဒီကဒီကကလားဆောင်လို့ဒီဆက်ဖို့ခေါ်ရတဲ့ဘုံကတော့ပြန်ပြတ်မလာတော့ဘူး။ကျွန်တော်တို့ဒီကဒီဆန္ဒနဲ့ဆက်ဖို့နဲ့ကြံရတယ်၊ပြည့်စုံမပြည့်ဘူး။ဒါကဒီကကိုတန်းဆောင်နဲ့ကိုဆောက်ဖို့အောင်
။အဲ့တော့ဘာကြောင့်အခုလိုဖြစ်ခတ်မှုအထိဖြစ်နိုင်တာပါလဲလို့မန္တလေးတိုင်းဒေသကြီး NLD ပါတီဒီဥက္ကဋ္ဌဒေါ်ဝင်းမြတ်ကိုမေးရမှာ
ဒီခံမှုတွေဖြစ်တဲ့နေရာဒါကဒီမနေ့ကဆိုလို့ရှိရင်လည်းဟိုဒီ28လမ်းမဲမှာဆိုလို့ရှိရင်လည်းပဲပါနှစ်ရှိမှာဆိုရင်လည်းပဲရဲတွေကကွာပါတင်နေပြစ်တယ် CDM လို့ဖို့ဟာပြည်သူလူထုကတောင်းဆိုတယ်တချို့ဘဝင်နှန်းနေရ CDM မလို့ပဲတချို့ရှိနေတယ်အဲ့လိုမျိုးပြည်သူလူထုရဲ့တောင်းဆိုမှုတွေကိုကန့်တတ်တဲ့အနေနဲ့ပြည်သူကိုချင်းကြောက်တဲ့အနေနဲ့ပြစ်ပုံရပါတယ်။ဒါပေမဲ့ပြည်သူကတော့နေတူတူပါလမ်းမမှာအင်းနဲ့အားနဲ့ရှိနေတယ်။ဂျက ကြမတော်ဘူးလှုပ်ရှားမှုတွေကအောင်မြင်သည့်အထိအကုန်လုံးလောက်ကြမှာပဲလေပြည်သူလူထုကတော့
ဒီနေရာမှာ NLD အနေနဲ့အခုလှုပ်ရှားမှုတွေကိုဘယ်လိုဆက်လုပ်ဖို့ရှိပါလဲလို့မေးရမှာစင်ကိုင်မျိုးနယ်ကအခုရွေးချယ်ခံပြည်သူလွတ်တော်ကိုယ်စားလှယ်လဲဖြစ်တဲ့ဒေါ်ဝင်းမြမြကပဲ
ဟောကျမတို့တော့ဒီချိတ်ပိတ်ခံထားတဲ့တာယုံရှိမှာကျမတို့ရုံးထိုင်တဲ့သဘောမျိုးထိုင်တဲ့သပိတ်စခန်းသဘောမျိုးပေါ့နော်အကုန်လုံးထိုင်ပြီးတော့မှဒီကျမတို့ရုံးကိုရှေ့မှာလာပြီးတော့မှစနားပြတဲ့အဖွဲ့ရဲ့အပြီးပြီးပေါ့နော်ဒီနေ့ဆိုရင်လည်းပဲဒါလွတ်လပ်သောကျောင်းဆရာဆရာမများအဖွဲ့လွတ်လပ်သောအင်ဂျင်နီယာများအဖွဲ့အဲဒီလိုပဲပေါ့နော်စတန်းစီလက်လေတဲ့စနားဖို့တို့သူတွေပြည်သူလူထုဟာကျမတို့ယုံကြည်ရှိရနေဖြန့်ရင်းနဲ့ကျမတို့နဲ့အမြဲထိတွေ့တယ်နောက်တစ်ခါကျတော့ဒီတပ်ပေါင်းစုတွေနဲ့ထိုင်သပိတ်တို့ပါလို့လုတ်တဲ့အခါကျရင်လည်းကျမတို့လည်းပါဝင်ပြီးတော့မှသွားပြီးတော့မှအားပေးတယ်အဲနောက်ကဆိုလို့ရှိရင်လည်းကျမတို့တရုတ်ကောင်စီဝင်ယုံရှိမှသွားပြီးတော့စုဝေးပြီးတော့မှဆန္ဒပြတောင်းဆိုပွားတွေရှိတယ်ဒီလိုအလုပ်တွေကိုကျမတို့ပြည်သူနဲ့အတူတူပဲလုပ်နေပါတယ်နေ့စဉ်နဲ့အမြတ်ကျမတို့မနာပါဘူ
းကြာပြင်မန္တလေးက NLD ခေါင်းဆောင်တွေကိုအရေးယူနေပုံနဲ့ပတ်သက်ပြီးကြော်ဝင်းများကပဲ
ဒီနေ့တရားတဘာဝတရားသရဝင်ကြီးမြို့သိရုံထုတ်တယ်ဟိုအမကနှစ်ယောက်ပေးရတယ်ဟိုသူရဲ့နေအိမ်ပြောင်းခေါ်တယ်နောက်ကတော့ဒေါက်တာဆိုမြန်မာရုံးထုတ်ပြုမယ်လို့ကြားပါတယ်အောင်မြေသားသားရုံးလို့ပြောပါတယ်အဲ့ဦးမင်းထင်ကတော့တပက်ခရုံထုတ်မယ်လို့ပြောတယ်နေပြီးတော့ပါ
ဒီနေရာမှာမနေ့ကရုံထုတ်ခဲ့ပုံအသေးစိတ်ကိုဒေါ်ဝင်းမြတ်ကဆက်ပြီး
ဒီနေ့ရုံထုတ်တာလူကိုယ်တိုင်မှာအဲ့ဦးမျိုးတင်နေတဲ့အိမ်ကလူပဲရင်းနှစ်ယောက်နေပဲခေါ်လာတယ်ဒီဘာလဲရုံမှာပဲအမကနှစ်ယောက်ပြေးရမယ်ဆိုလို့နှစ်ယောက်သွားပြီးတော့မှကိုယ်ရဲ့ပိုင်ဆိုင်ခွင့်အစီအစရနေနဲ့သွားပြီးဒီအမကပြေးတဲ့အလုပ်ကိုလုပ်ခဲ့ကြပါတယ
်တကယ်တော့ပြေးခဲ့တဲ့ရွက်ောက်ပွဲပြီးတက်မတော်ကနေမဲစီမှားပြေးမှုတွေရှိခဲ့တယ်လို့ဆက်ဆွဲကနောက်ဆုံးမှာအာဏာသိမ်းခဲ့ပြီးဂျာကိုဆန့်ကျင်တဲ့လူထုဆန္ဒပြပွဲတွေ1988နောက်ပိုင်းမှာအကြီးအမားဆုံးဖြစ်တဲ့နိုင်ငံလုံးထွက်ပေါ်လာနေတာပါခင်ဗျာ
ကိုဝင်းမင်းစူးစီးတင်ပြခဲ့တာပါရှင်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူလိုက်တာကိုကန့်ကွက်တဲ့အနေနဲ့ CDM အမိတ်မနာခံရေးအကြမ်းမဖက်လှုပ်ရှားမှုတွေမှာပါဝင်နေတဲ့ဝန်ထမ်းတွေကိုအာဏာပိုင်တွေကအလုတ်ပြန်ဆင်းဖို့ဖိအားပေးမှုတွေအရှိန်မြင့်လှုပ်ဆောင်နေရမှာရန်ကုန်မြို့တော်စီပင်တာယာရေးဌာနဝန်ထမ်းတွေလည်းဖိအားပေးခံနေရပါတယ်သူတို့ကို February 19ရက်နေ့လုပ်ငန်းခွင်ပြန်ဝင်ကြဖို့အတင်းအကျပ်စီခိုင်းထားပါတယ်ဒါကြောင့်တချို့ဝန်ထမ်းတွေဟာအဖမ်းခံရမှောက်စိုးရိမ်နေတဲ့အတွက်ဘေးကင်းရာကိုရှောင်တိမ်နေရတယ်လို့တချို့ကဒီလှုပ်ရှားမှုမှာပါဝင်သူတွေက VOA ကိုပြောပါတယ် CDM လှုပ်ရှားမှုမှာပါဝင်နေသူတအူးကိုကိုစော်ဝင်းလိုင်ကဆက်သွယ်မေးမြန်းထားပါတယ်ရှင
်ခုကအမားတို့ကဒီစီပင်ဝန်ထမ်းတွေအနေနဲ့ဒီ CDM လှုပ်ရှားမှုမှာပါဝင်နေတာအဲ့လိုလားခင်ဗျဟု
တ်ကဲ့ပါရှင်ပါပါတယ်ရှင
်ဟုတ်ကဲ့အဲ့တော့အခုအမားတို့နောက်ဆုံးဖြစ်နေတဲ့အခြေအနေလေးကိုပြောပြပါအောင်ကျွန်တော်တို့ကြားတာကမနေ့ပြန်ဒီမှာအလုပ်တွေ
16ရက်နေ့မှမှမတက်ဘူးဆိုလို့ရှိရင်ပေါ့နော်ကျွန်တော်တို့တွေကိုထုတ်ပယ်မယ်ဆိုရဲစားပေါ့နော်အဆုံးဖြတ်ယူမယ်ပေါ့နော်အရာတန်းနေကြတော့26ရက်နေ့နောက်ဆုံးထားပြီးတက်ရပါမယ်လို့ပြောပါတယ်ရှင်ကျွန်တော်တို့တွေအဆုံးဖြတ်ယူပေါ့နော်ဝန်ထမ်းဆိုရင်သူဆက်တက်မဟုတ်ဘူးဆိုရင်ထပ်ဆိုင်ရေးဆိုတဲ့သဘောမျိုးနဲ့ပြောနေပါတယ်ရှင်အဲ့လိုသဘောမျိုးပါ
ဟုတ်ကဲ့အဲ့ဒီလိုပြောတဲ့လူစာထုတ်တဲ့သူကဘယ်သူလဲခင်ဗျာဘယ်အဆင့်ရှိပါသလဲ
ဟုတ်ဌာနမှုတယောက်ပါရှင်ဟုတ်ကဲ့
ဆိုတော့အမားတို့အနေနဲ့ရောဘယ်လိုသဘောရသလဲအခုဟိုအမားတို့လည်းကြားသိနေမှာပေါ့နော် CDM လှုပ်ရှားမှုအရှိန်ကောင်းလာတာနဲ့အများဒီတစ်ဖက်မှာလည်းဟိုအဲ့ဒီ CDM ထဲမှာပါတဲ့ဝန်ထမ်းတွေကိုပြန်ပြီးအလုပ်ဆင်းဖို့ဖိအားပေးတာတွေကလည်းဟိုပါပေါ့နော်အာဏာပိုင်တွေဘက်ကတော်တော်လေးလှုပ်လာတာပေါ့နော်ဆိုတော့အမားတို့အနေနဲ့ဒီ CDM လှုပ်ရှားမှုကိုဆက်ပြီးတော့ဆက်လုပ်သွားမှာ
ဖြစ်ပါမယ်ပြီးတော့ကျမတို့ဆက်လုပ်ပါမယ်ကျမတို့ဘယ်လိုလုပ်မလဲဆိုတော့ကျမတို့အနေနဲ့ဟိုဒီအခုဆိုရင်ကျမတို့စဉ်းစားထားတာပေါ့နော်ကျမတို့တရက်လာပြီးတော့တက်ပေးပါကျမတို့တက်ပေးပါတကယ်လို့ဟိုဟာဖြစ်တယ်ဆိုရင်နောက်ရက်ဒီကျခွင့်ကျူရင်လည်းယူပါတချို့တွေယုံနေရပြောတချို့တွေကြတော့လည်းမဟုတ်ဘူးစက်တိုက်တက်ရမယ်ဝန်ထမ်းဝန်ထမ်းလို့လုပ်တယ်ကျမတို့ယုံမှယုံနေရလဲအကုန်စုထားတယ်ဆိုတော့လေ
အမားတို့ဒီဟို
ဟုတ်ကဲ့ပါဆ
က်အတန်းဝဲမှာဆိုလို့ရှိရင်တော်တော်များလားခင်ဗျဘယ်လောက်များရှိပါသလဲအမပြောလို့ရနိုင်တဲ့နံပါတ်ရှိ
ပါကျမတို့အနည်းဆုံး200ကျော်ရှိပါတယ်ရှင့်အများဆုံး340ရှိပါတယ်ရှင့်နောက်ပြီးကျမတို့ဝန်ထမ်းနေနေကဟိုနေမီရဲ့အခွန်ကောက်ခံရတယ်မရှိတော့ပါဘူးရှင့်ဝင်ငွေကိုရက်ဝင်ငွေကိုအကောင်းလုံးလည်းရက်ထားပါတယ်ရှင့် CDM ထိုင်နေဆိုတဲ့သဘောအနေနဲ့တော့တချို့ကျမတို့လူလုံးပြတာပဲရှင့်တချို့ဝန်ထမ်းတွေဆိုအလုံးမလုံးပဲတို့ထိုင်နေကြတယ်တပုံမှမှာကျမတို့အပြင်မှာကနေလှုပ်ရှားမှုတွေအများကြီးပဲရှိပါလေရှင်။ဆုံးမျိုးတွေရောရှိရင်ရှိမှာပေါ့နော်
။ဟိုအကြောင်းမျိုးမျိုးအကြောင်းပေါ့နော်။သူကိစ္စသ
ူကိစ္စ
တော့ရှိကြမှာပေါ့။ကျွန်တော်တို့လည်းအဲ့လိုကြားပါတယ်။တချို့ဝန်ထမ်းတွေဟိုဌာနကိုလိုမဟုတ်ပဲနဲ့
။ကျမတို့ဆိုခြုံခံရတယ်အဲ့လိုမျိုးပေါ့။တချို့ရုံတိုင်းရုံတိုင်းမှာလည်းရှိပါတယ်ဟုတ်။
ဟ ဟုတ်ကဲ့နောက်တစ်ခုကလေအခုကျွန်တော်တို့ကြားတာကဒီညမှာကြားတာကဒီအခုအမားတို့နဲ့အတူတူ CDN နဲ့မှာပါနေတဲ့ CB ဝန်ထမ်းတွေတဲ့ကကိုပဲဟိုပါပေါ့နော်ဟိုဖမ်းမှာစီမှာကြောက်လို့ရှောင်တိတ်နေကြတဲ့လူတွေရှိတယ်လို့ကြားပါတယ်အဲ့ဒါဟုတ်ပါလားအ
ဲ့လိုဟုတ်ပါရှင့်ဟုတ်ပါရှင့်ဟုတ်ပါရှင့်ဟု
တ်ဆိုလို့ကျွန်
တော်တို့ဆိုနေမှာသွားနေမှာပေါ့အဲ့လိုပေါ့ချိုးဆိုအပြင်မှာသွားထွက်အရာတိုင်းပိုင်းနိုင်ရှိပါရှင
့်ဟိုကိုယ့်အင်ကိုမနေရကြတော့တဲ့အနေထားလားခင်ဗျ
ဟုတ်တယ်ဟုတ်တယ်အဲ့လိုမျိုးပေါ့အနေထားပေါ့နော်ဒါပေမဲ့သူတို့ဘက်ကဟိုနှုတ်ကမပြောရမယ်ကျွန်တော်တို့ကဒီအရင်တော့ကြုံတွေ့ခဲ့ရတဲ့အတိုင်းဆိုအဲ့လိုမျိုးကိုကိုကိုစိတ်ခဲဟိုကထင်နေလို့ကျွန်တော်လည်းအပြင်မှာအဲ့လိုနေရလိုက်ပိုင်းနေရှိရရှင
့်ဟိုမကိုတိုင်အခုရှောင်နေရတာလားခင်ဗျအိမ်မှာမနေပဲနဲ့
ကိုကနဲ့ကိုတီးတန့်ဟိုကြောက်တဲ့စိတ်အဲ့လိုပေါ့ဒူလောဒူလောကြီးကတချို့ဆရာသမားတွေကလည်းဖုံးဆက်တယ်အဲ့လိုမျိုးဆိုရင်ကိုလည်းရှောင်နေရတဲ့တဘောမှရှိပါတယ်
ဟုတ်ကဲ့ဟုတ်ကဲ့
ကိုဟာနဲ့ကိုအတိစိတ်တဲ့ကိုရှောင်နေရတာပေါ့အဲ့လိုမျိုးပေါ့
အစတော့ဟိုအခုဝန်ထမ်းတွေကဒီ CDM မလဲဆက်လုပ်ချင်တယ်ဒါပေမဲ့တစ်ဖက်မှာလည်းဟိုအလုတ်ပြုတ်တာမပြုတ်တာဆိုတာလည်းလောလောဆယ်ကိုအသက်အန္တရာယ်အတွက်ဒါမှမဟုတ်ဖမ်းဆီးခံရမယ့်အန္တရာယ်ပို့ပြီးကြောက်စရာကောင်းလာတဲ့အနေအထားဖြစ်လာလားခင်ဗ
ျဟုတ်ပါရဲ့ရှင်ဟုတ်ပါရဲ့ရှင
်ဟုတ်ကဲ့
နောက်ပြီးတော့တချို့ရောင်းနေဆိုရင်ရောင်းပြပြီးတော့တော့ပိတ်မယ်လို့ဟန်ချိန်ချောက်ထားပြီးနိုင်လက်ရှိတယ်ကြားပါရှင
်ဟုတ်ကဲ့အခုအမတို့ဒီဒီမှာပါဝင်နေတဲ့သူတွေအချင်းချင်းကြားရမှာကောဒီအမကိုယ်တိုင်ရောခံစားမိတာကဒီ CDM လှုပ်ရှားမှုဟာထိရောက်မှုရှိတယ်အောင်မြင်တယ်လို့ယူဆနေကြတာပ
ါအောင်မြင်နေပါရှင်အောင်မြင်နေပါကျမတို့ကအခုအကြံဉာဏ်ပေးတင်တာကတော့ပြည်သူလူထုကလည်းကျမတို့ကောက်တဲ့အခွန်တွေကိုဘယ်သူမှမဆောင်ဖို့မေတ္တာရက်ခံပါတယ
်ဟုတ်ကဲ
့ကျမတို့လာကောက်တယ်ဆိုရင်တော့ဘယ်သူမှမဆောင်ဘူးမဆောင်ဘူးဆိုရင်ကျမတို့ကလည်းလာပြီးတော့နှိုးဆော်ခဲ့တယ်ဆိုရင်တော့မဆောင်ပါနဲ့ကျမတို့အနေနဲ့လည်းဘာမှလုပ်လို့မရပါဘူးမဆောင်ပါနဲ့လို့မေတ္တာရက်ခံချင်ပါတယ
်ဆိုတော့ပြည်သူလူထုကအခုညတွေမှာအိမ်တွေမှာလိုက်ဖမ်းတယ်လို့မျိုးအဖမ်းမခံဘူးဆိုပြီးဟိုညင်းထုတ်လိုက်ရင်လည်းအခွန်ပေးတာရောအခွန်မပေးဘူးဆိုပြီးညင်းထုတ်လိုက်ရင်လည်းအမားတို့အနေနဲ့ဖမ်းပိုင်ခွင့်ဥပဒေရအယူပါ
ကျမတို့စီစီရန်ထဲမှာဝင်ပြီးတော့အကျုံးဝင်ပါလိမ့်ရှင့်ကျမတို့ကိုလည်းတနည်းအားဖြင့်ထောက်ပံ့နေရတဲ့အတူတူပါပဲရှင
့်အမားတို့အခုလိုမျိုးဟိုဟာလုံနေကြတယ်ဆိုပေမဲ့ကိုကိုရန်လည်းအခုဒုက္ခအခက်ခဲတွေနဲ့ကြုံနေရတာ哦เนาะဆိုတော့ဟို
ဘုရ
ားကြီးကဘယ်လောက်ကြာမလဲလဲဘယ်သူမှလည်းမပြောနိုင်တော့ဟိုကို
ဟို
အချင်းချင်းအားပေးတာတွေပါတယ်ဒါမှမဟုတ်လည်းကျန်တဲ့ဝန်ထမ်းတွေရောဗာများပြောချင်တာရှိပါလဲ
ကျမတို့တွေဗာများပြောချင်တယ်ဆိုတော့တခြားဝန်ထမ်းတွေလည်းအဲ့လိုလှုပ်ပါတော့တခြားဝန်ထမ်းတွေကိုတနာကြောင်းအဖြစ်ကျမတို့အခုဆိုမိရထားဝန်ထမ်းတွေခံစားနေရတယ်ကျမတို့တွေလည်းဘယ်တော့ဟိုကဖြစ်မလဲမသိဘူးဒါမှမဟုတ်ကျမတို့ရေတူတိုက်ပွဲဝင်မှဖြစ်မှာမဟုတ်အရှော့လို့လည်းမရပါဘူ
းစီပင်ဝန်ထမ်းအများစုကဒီ CDR ထဲမှာတနည်းတစ်ပုံနဲ့ပါနေကြတယ်လို့ပြောလို့
ပါနေပါတယ်ရှင့်ဒါပေမဲ့ဟိုကိုကိုဝတ်စုံယူနီဖောင်းနဲ့ဒါမှထွက်ရကြအကုန်လုံးအပြစ်မှာလှုပ်ရှားနေပါတယ်ရှင့
်ကျေးဇူးအများကြီးတင်ပါတယ်အခုလိုဖြေပြတာလေ
ဟုတ်ကဲ့ပါရှင့်ကျေးဇူးတင်ပါတ
ယ်ဟုတ်ကဲ့
ပတ်ပြင်းနေကြတယ်ကိုကျမတို့ဆရာသမားဆိုဘသူဖုံဖုံးထားလာမကင်တော့အဲ့လိုမျိုးလူတွေရှိတယ်သူတို့တွေတောင်မှရှင်းရတာကျမတို့ကဘာလို့မရင်းရမှာလဲ
ဒါကတော့ CDM လှုပ်ရှားမှုမှာရဲရဲဝင်းဝင်ပါဝင်နေတဲ့ရန်ကုန်စီပင်တာယာရေးဝန်ထမ်းတဦးကိုကိုစော်ဝင်းလိုင်ကဆက်သွယ်မေးမြန်းခဲ့တာပါရှင်။အခုလိုဒီဆရာနာတင်လိုက်ပြီးတဲ့နောက်မှာတရုတ်နိုင်ငံအပေါ်မြန်မာပြည်သူတွေရဲ့အမြင်မကြည်မလင်ဖြစ်မှုပိုပြီးများလာနေတာတွေ့ရတယ်လို့မြန်မာတရုတ်ချစ်ကြည်ရေးအသင်းအနေနဲ့လည်းအရင်လိုနှစ်နိုင်ငံပြည်သူချင်းဆက်ဆံဆောင်ရွက်တာမျိုးတွေမရှိကြောင်းမြန်မာတရုတ်ချစ်ကြည်ရေးအသင်းမန္တလေးဥက္ကဋ္ဌဦးပုံမြင့်က VOA ကိုပြောပါရယ်လက်ရှိမြန်မာဆရာနာတိတ်မှုအပေါ်တရုတ်နိုင်ငံရဲ့ရည်တည်ချက်နဲ့ပတ်သက်လို့ဆက်သွယ်မေးမြန်းထားပါရယ်ရှင်မန္တလေးမြို့မှာပေါ့နော်အခုညဘက်လုံခြုံရေးရောဘယ်လိုရှိလဲရှင်ဟုတ်ရန်ကုန်မှာဆိုရင်တော့လူတွေပေါ့နော်ညဘက်ထွက်ပြီးတော့ကင်းဆောင်နေရတဲ့အခြေအနေပေါ့နော်ခုလုံခြုံရေးကိုရက်ကွက်လိုက်ရှိနေရတယ်ဆိုတော့မန္တလေးမြို့မှာရောအခြေအနေတွေဘယ်လိုရှိပါလဲရှင
်ဟုတ်ကဲ့ကျွန်တော်ရက်ကွက်ဒီနေ့လေးကတော့စောင့်နေကြတာပေါ့လေခုမိတ်ဆွေအိမ်ကနေပြီးတော့ချူပြီးတော့အငယ်ချူအိတ်ပြီးတော့စောင့်နေကြတာပေါ့အခုကျွန်တော်ဒီမှာတော့ရက်ွက်တူတော့အင်ဖီရဘာမှဘာမှမကြောက
်အဲ့ဒီမန္တလေးမြို့မှာဟိုခုလိုလူတို့လှုပ်ရှားတာတွေပေါ့နော်အခုတို့အခြေအနေတွေပြောင်းလဲသွားတဲ့အနေအထားမှာရောဘယ်လိုယူဆလဲရှင့်မြင်မြန်ပြီးသွားမလားဒါမှမဟုတ်ဘယ်လိုမျှော်လင့်ချက်တွေရှိလဲရှင
့်ခုကတော့ဟိုဒီလူတွေကတော့တော်တော်လေးပူပေါင်းပါဝင်မှုတွေများပါလေမကြင်းတော့ကျော်ပြီးသွားမလို့ချင်ပါလေငယ်ငယ်ကလေးလူခွေပေါ်မပြရလေးလက်ပြီးတော့ဒီအားတွေပြင်းနေပေါ့နီးဒီကကလေးအလုံးဝအကျမ်းမပြောင်းနေတဲ့ဒီနေ့တော့ဆရာပြရတယ်ဆိုတော့အကြီးကြီးနဲ့ညာဝင်းနဲ့ပြီးသွားမယ်လို့ကျွန်တော်တို့ယူကြည့်တယ်။
တရုတ်မြန်မာချစ်ချီအတင်းဖွဲ့အနေနဲ့ဒီလိုအန်ဂယ်ရိုးရဲ့ရည်တည်ချက်ကိုရှင်းပြလို့ရမလား
။ကျွန်တော်ကတော့ဒီလိုကတော့အချင်းပြည်တော့ကဒီတိုင်းကြီးချီမီကောင်းတော့ဒီမှာပြည့်ချစ်ကြီးအနေနဲ့အတင်းနိုင်ငံနဲ့ဆက်ပြီးတော့ပြုတ်ဆက်ပြီးလုံးချောင်းနေတာပေါ့လေ။အဲ့ဒီမှာတော့များသောအားဖြင့်မြန်မာပြည်ဝါဒီကိုမြို့သားတွေနဲ့ကျွန်တော်တွေ့တာများတယ်။ဒီမှာနိုင်ငံဆွေးကြရှိနေတာကိုရှိတော့ ီချမ်းချမ်းနဲ့နေကြရတာပဲလေ။ဒီကတော့သူတို့ကလည်းဝိုင်းပြီးတော့မြန်မာပြည်အတွက်ရှိတာရှိတယ်။အရင်တော့လည်းစီမီကောင်းတော့တော့ကျန်သူကဖြစ်ပြီးတော့ပဲလုပ်တယ်။ဒါကဘုရားရှိခိုးတန်းတာကြီးကျန်သူကဒီဘက်ကလူအပ်တဲ့နေရာတွေရှိပါပဲ။ဖြစ်ပြီးကြည့်ရပဲလုပ်ကြဆိုတော့အဆင်ပြေတာပေါ့လေ။ဒါဆိုပြဿနာတွေပါကျွန်တော်တို့ရှိဘူးပေါ့။အခုကျတော့ဒီအများကြီးကပြည်နိုင်ငံပေါ်မှာစိတ်မရှိဘူးပေါ့။အဲ့ဒီနေသားဆိုတော့ကျန်သူကယူကင်းကာလာဖြစ်နေတယ်လေ။ထိတ်ရှားမှုတွေမရှိဘူးကျတော့
။အခုဆိုလည်းမန္တလေးမှာတရုတ်စစ်သားတွေလာတယ်လို့နောက်အခုဆိုမြေထောင်ဝင်းတွင်းမှာဟိုနှိမ်နင်းမှုတွေမှာတရုတ်စစ်သားတွေပါတယ်လို့အဲ့လိုသတင်းတွေထွက်နေတဲ့အပေါ်မှာရောအင်ကယ်တို့တရုတ်မြန်မာချစ်ကြီးအသင်းအနေနဲ့ရောဘယ်လိုတုံ့ပြန်ချင်လဲရှင
်။အဲကျွန်တော်တို့ကဒီဘဝတော်ရဲ့အရေးရတော့ရှားနေတာကစစ်သားတွေလာတယ်ဆိုတော့ဖြစ်တဲ့နေနေကျွန်တော်တို့မြင်တယ်။တော့ဆိုတော့မြန်မာလူငယ်ကစစ်သည်ချစ်ပါကျွန်တော်ကမလိုလား။အဲကျွန်တော်ဒီဘက်ကလည်းနင်းနေကဆက်မပြရတော့အဲ့တော့အဲ့ဒီမှာလက်ထက်ကြီးနိုင်လာရင်တို့ကကောင်းမယ့်အနေအထားရှိပါတယ်။တော့မြန်မာပြည်ကြီးအသေးအနေနဲ့ပြောလို့ရှိရင်တော့ဒီဘာဒီဝါဒီဥည်သားတွေကတော့တကယ်ဒီဘာဒီဒီတော့ရှိတဲ့အကြီးအဝရှိနေတယ်။တို့ကလည်းကြီးကြပ်ကြပ်ရှိနေတယ်။တို့ရဲ့အေးဆေးနဲ့ဤလိုအပ်တဲ့စံသားလေးရှိပါတယ်။
အခုဒီဆရာနာသိန်းနာကိုစန့်ကျင်တဲ့လူလူလှုပ်ရှားမှုတွေမှာရောဒီလိုတရုတ်မြန်မာချစ်ကြီးအတင်းရဲ့ရက်တီချက်ကောဘလို့ရှိပါလဲရှင်
။အခုနေ့ကတော့မြန်မာတရုတ်ချစ်ကြီးအတင်းအနေနဲ့မဟုတ်ခဲ့တဲ့မြန်မာဒီဝါဒီရဲ့ဒါရီအနေနဲ့သူဆန္ဒပြတဲ့ဖြတ်နိုင်ငံကြီးထွက်လာကျွန်တော်တွေ့ရတယ်။တွေ့ရတော့ကျွန်တော်လည်းမြန်မာတရုတ်ချစ်ကြီးအတင်းဥပဒေပြောင်းအနေနဲ့တော့အရာလေးလေးရင်းကျက်သွားဆန္ဒပြရတာလေးကိုကျွန်တော်ကဝန်တာလေးလို့အဲ့လိုတင်လိုက်ပါလေ။
ကြောအင်္ဂရုဘက်ကလည်းတရုတ်နိုင်ငံနဲ့လည်းအဲ့လိုချစ်ချည်ရေးအရာပေါ့နော်ပြည်သူချင်းဆက်ဆံရေးအရာလည်းလုပ်ခဲ့ရတဲ့ခါကျတော့အခုကိစ္စမှာအခုမြန်မာနိုင်ငံအခုလိုဆရာနာတင်လိုက်တဲ့ကိစ္စမှာရောဟိုတရုတ်နိုင်ငံအနေနဲ့ပေါ့နော်ဂျာဝေနှိနှိုင်းဆက်ဆက်တင်သလားတရုတ်နိုင်ငံအနေနဲ့ဘယ်လိုမျိုးသူတို့ဆောင်ရွက်ပေးသင့်တယ်လို့မြင်လဲရှင
်သူကြားရတဲ့အရာပေါ့ဒီဆရာမကြီးကိုယ်တိုင်ဆိုင်ကစာသိထားတဲ့ပုံစံကိုလှုပ်ဖို့ပါလေသူတို့ပြောရတယ်ဒါမင်းကတော့တွေ့ရတယ်ကြည့်ရတော့သူတို့လည်းညီညက်စွာဖြစ်စီတည်းဆက်လာပြီးတော့ပြလာတယ်ပေါ့ဗျာအဲ့ဒါပြီးတော့ကျွန်တော်သဘောကျပါတယ်အဲ့ဒီနေသားပြီးတော့ကျွန်တော်အတင်းနေမှာကတော့ကျွန်တော်ကတော့မြန်မာပေါ့လေတဝက်လောက်ကမြန်မာဘဝတရုပ်ကြီးပါတယ်ပါလို့တော့အချို့ကလည်းဆန္ဒကကျွန်တော်ရဲ့ဆန္ဒမတူရည်ရှိတိုင်းရှိတော့အပြည့်အနေနဲ့ဆွေးချလို့မရဘူးဆိုတော့ဒါဆိုတော့ဒီတတင်းတစ်ခုကအကုန်လုံးစီမီထုတ်ချက်ပြီးပါလိမ့်လို့ရတာကိုဟိုလို့ရင်တော့ပုတ်ပူကြီးနေနေပဲလို့လို့ရပါကျွန်တော်အသိဉာဏ်နဲ့ကျွန်တော်လို့လို့ရဘူးဒီလေးကိုလို့ရမှဖြစ်ဘူ
းဒါကတော့မြန်မာတရုတ်ချစ်ကြည်ရေးအသင်းမန္တလေးမြို့ရဲ့ဥက္ကဋ္ဌဥပုံမြင့်ဖြစ်ပါတယ်ရှင်ဟုတ်ကဲ့ကျေးဇူးတင်ပါတယ်အင်္ဂါအခုလိုမျိုးအချိန်ပေးပြီးတော့ပြောပြပေးတဲ့အတွက်ကျွန်တော် VOE မြန်မာပိုင်းကနေကျေးဇူးထူးတင်ပါတယ်ရှင်
American and ရုပ်တံတဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဒို့ရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOE မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voenews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နည်းလမ်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOE မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါ့ပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOE မြန်မာပိုင်း YouTube လိပ်စာက youtube.com/voebamisechannel ဖြစ်ပါတယ်စလုံးပေါင်းက voebamisechannel ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်စလုံးပေါင်းက twitter.com/voabamis ဖြစ်ပါတယ်အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ကျွန်တော် soundcloud.com/voabamis ဖြစ်ပါတယ်VOA American တန်ရုပ်တံတဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်
ကြာသပတေးနေ့အနေနဲ့ခင်ဗျူရီမြန်မာပိုင်းအစီအစဉ်လေးကိုဝါရှင်တန်ဒီစီကနေတိုက်ရိုက်တင်ဆက်နေပါရရှင်။စစ်တပ်ကဖမ်းပြီးတရားစွဲဆိုထားတဲ့ဒီဒေါန်ဆန်းစုကြည်ရဲ့အမှုဟာ6လအတွင်းကနေနှစ်နဲ့ချီကြာသွားနိုင်တယ်လို့ဒေါန်ဆန်းစုကြည်ရဲ့အကျိုးဆောင်ရှေ့နေအဖြစ်လိုက်ပါဆောင်ရွက်ခွင့်ရဖို့ကြိုးပမ်းနေတဲ့တရားလွှတ်တော်ရှေ့နေဦးခွင့်မောင်စောကပြောပါရယ်အခုချိန်ထိဒေါန်ဆန်းစုကြည်နဲ့တွေ့ခွင့်မရသေးပေမဲ့လည်းတရားရေးလုပ်ငန်းမှာမျှတမှုရှိဖို့မျှော်လင့်ထားတယ်လို့ပဲအစိုးဆုံးအတွက်လည်းပြင်ဆင်ထားရမယ်လို့သူကပြောပါရယ်မတ်တိန်ကြီးထိုက်ကစူးစီးတင်ပြမှာပါရှင်
မြန်မာစစ်တပ်ကဖေဖော်ဝါရီလ1ရက်နေ့မှာအာဏာသိမ်းပြီးအရက်သားအစိုးရခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကိုရာထူးကဖြုတ်ချနောက်သူမအိမ်မှာစကားပြောတဲ့ဆက်ဝေါ်ကီတော်ကီတွေတွေ့လို့ဆိုပြီးပို့ကုံသွင်းကုံဥပဒေနဲ့တရားစွဲပါတယ်ဖေဖော်ဝါရီလ16ရက်နေ့မှာတော့ပြီးခဲ့တဲ့နှစ်ရွေးကောက်ပွဲစည်းရုံးရေးဟာကိုရိုနာဗိုင်းရပ်စ်အရတမ်းမြေကန့်သတ်ချက်တွေကိုချိုးဖောက်တယ်လို့စေအုစုကဆွဆွဲပြီးဒေါအောင်ဆန်းစုကြည်ကိုတဘာဝဘေးရန်ဒီရဲ့တားဆီးကာကွယ်ရေးဆိုင်ရာဥပဒေတွေနဲ့ထတ်တိုးတရားစွဲပါတယ
်အခုတော့ပုံကိုအတွင်းကိုဥပဒေပုံမှာရှင့်နေတယ်ဟိုဟာလုပ်တယ်တမှုအဲ့ဒီမှုကအမှုနံပါတ်38နော်2021အဲဟိုဟာဇုံတိတရားယူနော်နောက်တမှုကတော့ဒီတဘာဝဘေးရန်ဒီဟိုစီမံမှုဥပဒေပုံမှန်35ပေါ့နော
်အကောင်းဆုံးကိုမျှော်လင့်ထားပါတယ်အစိုးဆုံးအတွက်လည်းပြင်ဆင်ထားပါတယ်လို့ဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေဥက္ကင်မောင်စောက AFP ကိုတယ်လီဖုန်းနဲ့ဖြေကြားတာမှထည့်သွင်းပြောဆိုခဲ့ပြီးတရားရေးလုပ်ငန်းစဉ်မျှတမှုရှိဖို့မျှော်လင့်ကြောင်းပြောပါတယ်လာမယ့်မတ်လ၁ရက်နေ့မှာဒေါအောင်ဆန်းစုကြည်ကိုဒုတိယအကြိမ်ရုံးထုတ်ကြားနာဖို့ရှိနေပြီးဒီမတိုင်ခင်မှာအမှုတယ်နဲ့တွေ့ဆုံခွင့်ရဖို့လျှောက်ထားခဲ့ပေမဲ့လည်းဘယ်အချိန်မှာခွင့်ပြုမယ်ဆိုတာမသိရဘူးလို့ရှေ့နေဦးခင်မောင်စောကပြောပါတယ်ဒေါအောင်ဆန်းစုကြည်နဲ့လူကိုယ်တိုင်တွေ့ဆုံခွင့်မပေးတာကြောင့်တကယ်လို့ဗီဒီယိုဖုံးလိုက်နဲ့ဆက်သွယ်ရမယ်ဆိုရင်တော့ဆွေးနွေးချက်တွေပေါက်ကြားနိုင်တာကြောင့်ရှေ့နေနဲ့အမှုတယ်ကြားလွတ်လပ်စွာဆွေးနွေးတိုင်ပင်ခွင့်မရမယ့်အရေးကိုလည်းသူကစိုးရိမ်နေပါတယ်အနောက်ရှက်ကင်းကင်းနဲ့ဒေါန်ဆန်းစုကြည်နဲ့ကိုယ်တိုင်တွေ့ဆုံနိုင်ရေးကပိုပြီးတင့်တော်တယ်လို့ရှေ့နေဦးခင်မောင်စောကပြောပါတယ်ဒေါန်ဆန်းစုကြည်ကရှေ့နေလိုအကြောင်းပြောပေမဲ့သမရဦးဝင်းမြင့်ကတော့သူကိုယ်တိုင်ကရှေ့နေဖြစ်တာကြောင့်သူဖတာအမှုရင်ဆိုင်မယ်လို့ပြောခဲ့တာပါအခုတော့ရှင့်နေရှေ့ရလွှဲအပ်စာမှာဒေါအောင်ဆန်းစုကြည်လက်မှတ်ရေးထိုးနိုင်ရေးကိုပါအတော်လေးကြိုးစားနေကြရပါတယ
်ဦးမြင့်နိုင်ရဲမှုဦးမြင့်နိုင်ဆန်းစ်ပလစ်မီဒီယာဦးမြင့်နိုင် said that he will manage to get the power of attorney for the lawyers
အခုလာမယ့်မတ်လ1ရက်နေ့တရားရုံးကြားနာမှုမှာတော့တရားသူကြီးတရားလိုရှေ့နေနဲ့ဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေတို့ကအမှုကြောင့်နဲ့ပတ်သက်ပြီးဆွေးနွေးကြမှာဖြစ်တယ်လို့တရားရုံးလုပ်ငန်းစဉ်အချိန်ကာလသတ်မှတ်ချက်တက်တည်ခေါ်ဖို့တွေကိုချိန်ဆကြရမှာပါအမှုကိုရိုးရိုးရှင်းရှင်းပဲတိစောက်မယ်ဆိုရင်တော့6လအတွင်းမှာအမှုပြီးနိုင်ကြောင်းရှေ့နေဦးခင်မောင်စောကပြောပါတယ်ဒါပေမဲ့အမှုကိုပို့ပြီးရှုပ်ရှုပ်ထွေးထွေးတီးဆောက်မယ်ဆိုရင်တော့တစ်နှစ်နဲ့အထက်အချိန်ဆွဲနိုင်တယ်လို့လည်းပြောပါတယ်အချိန်ဆွဲနိုင်တဲ့အန်ဒီရဲ့ရှိလားလို့မိနာမှာတော့ဒေါအောင်ဆန်းစုကြည်ရဲ့ရှင့်နေဦးခင်မောင်စောကဒီနိုင်ငံမှာဖြစ်ချင်တာတွေဖြစ်နေတာလို့ပြောပါတယ
် any advice any legal advice from anyone
ကြီးရင်းပြပါကဥပဒေရေးရာအကြံပေးကြဖို့ကိုလည်းရှင့်နေဦးခင်မောင်စောကဖိတ်ခေါ်ပါတယ်ဒေါအောင်ဆန်းစုကြည်အပေါ်အမှုတွေဆွဲဆိုနေတဲ့ကိစ္စနဲ့ပတ်သက်ပြီးကုလသမဂ္ဂဗြိတိန်နဲ့အမေရိကန်ပြည်ထောင်စုဘက်ကကန့်ကွက်ရှုတ်ချထားပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရ Ned Price က
I think it's fair to say that we are disturbed by reports that
နိုင်ငံတော်အတိုင်းမြင်ကန်ပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုနောက်ထပ်ပြစ်မှုဆိုင်ရာပုံမှားတွေနဲ့ထပ်ပြီးစစ်တပ်ကတရားစွဲတဲ့ကိစ္စအပေါ်အမေရိကန်ဘက်ကစိတ်ကတိကအောင်ဖြစ်ရပါတယ်မတော်မတရားဖမ်းဆီးခံထားရတဲ့အရသားတွေနဲ့နိုင်ငံရေးခေါင်းဆောင်တွေအားလုံးကိုမြန်မာစစ်တပ်ဘက်ကချက်ချင်းပြန်လွှတ်ပေးဖို့အမေရိကန်ဘက်ကထပ်ပြီးတောင်းဆိုပါတယ်လို့ဖေဖော်ဝါရီလ16ရက်နေ့မှာပြောဆိုခဲ့တာပါကုလသမဂ္ဂရဲ့မြန်မာလူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ် Tom Andrews ကတော့
This is a sham trial. There's
ဒါကဟန်ပြအမှုစင်တာပါတဲ့အာနာရယူဖို့တက်တက်လောက်တာပါလို့ပြောဆိုဝေဖန်ထားပါတယ်ရှင
်မတ်တိန်ကီထိုက်တင်ပြသွားတာပါမြန်မာနိုင်ငံမှာစစ်တပ်ကအာနာသိမ်းယူလိုက်တာကိုဆန့်ကျင်ကန့်ကွက်တဲ့အနေနဲ့အမေရိကန်ပြည်ထောင်စု Washington DC မြို့ တော်ရဲ့ဒီအနီးဝန်းကျင်မှာရှိတဲ့မြန်မာဒီမိုကရေစီအင်အားစုတွေစုစည်းပြီးမြန်မာတန်ယုံရှိမှဗုဒ္ဓဘုရားကစုဝေးဆန္ဒပြခဲ့ကြပါတယ်။တန်ယုံဝန်ထမ်းတွေအနေနဲ့ပြည်သူလူထုနဲ့အတူပူးပေါင်းပါဝင်ကြဖို့မကြသေးခင်ကပဲနှုတ်ထွက်ပြီးလူထုလှုပ်ရှားမှုမှာပူးပေါင်းပါဝင်လာတဲ့တန်ယုံပထမအတွင်းဝင်ဦးမောင်မောင်လက်နဲ့အတူတောင်းဆိုခဲ့ကြပါတယ်။အပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်ကပြောပြမှာပါရှင်။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူပြီး18ရက်မြောက်နေ့မှာဒီအာဏာသိမ်းမှုကိုစတင်ကန့်ကွက်တဲ့အနေနဲ့ဝါရှင်တန် DC အနီးဝန်းကျင်မှာရှိတဲ့မြန်မာမိသားစုတွေဒီမိုကရေစီအရေးလိုလားသူတွေနဲ့မြန်မာနိုင်ငံကိုချစ်မြတ်မှုသူတွေစုဝေးပြီးမြန်မာတန်ရုံးရှိမှစုဝေးဆန္ဒပြခဲ့ကြတာပါသူတို့ဆန္ဒပြခြင်းအကြောင်းရင်းကိုတော့ဆန္ဒပြပွဲကိုဦးဆောင်ကျင်းပသူတူဖြစ်တဲ့ကိုရင်အေးကရှင်းပြပါတယ်ဒီနေ့က
တော့ကျွန်တော်တို့ဝါရှင်တန် DC တဝိုင်းမှာရှိကြတဲ့မြန်မာအင်အားစုတွေအကုန်လုံးကလာပြီးတော့မြန်မာတန်ရုံးကတာမန်ကြီးနဲ့တူတာအမှုတွေများအားလုံးကိုကျွန်တော်တို့လူတို့ရဲ့လှုပ်ရှားမှုဖြစ်တဲ့ CDM အနာဖီဆိုင်လှုပ်ရှားမှုကပူးပေါင်းပါဝင်ကြဖို့တဲ့ကျွန်တော်လာပြီးတော့ request လုပ်တာပါကျွန်တော်တင်ပြတောင်းဆိုခြင်းဖြစ်ပါတယ်ကျွန်တော်တို့ Washington DC မှာရှိတဲ့ဒီမှာတာယုံကစာမှုတန်းတွေထဲကနေပြီးတော့ကျွန်တော်တို့ပရမအတွင်းဝန်ဦးမော်လန်းကလည်းကျွန်တော်တို့ဒီလူတို့ဘက်ကိုပူးပေါင်းထားပြီးဖြစ်ပါတယ်ဒါကြောင့်မို့ဒီနေ့မှာကျွန်တော်တို့ဦးမော်လန်းနဲ့မိသားစုနဲ့လာပြီးတော့သူ့ရဲ့လှုပ်ရှားကိစ္စတွေကိုသူ့လိုပဲရင်းပြသွားတာလူတို့ဘက်ကလည်းရည်တည်ပေးဖို့တဲ့လာပြီးကျွန်တော်တောင်းဆိုခြင်းဖြစ်ပါတယ်
ဝါချစ်တန် DC မြို့မှာရှိတဲ့မြန်မာတန်ရုံးကနေမကြသေးခင်ကပဲယာရုကနှုတ်ထွက်လိုက်တဲ့ပထမအတွင်းဝန်ဦးမောင်မောင်လက်ကလည်းတန်ရုံးဝန်ထမ်းတွေအနေနဲ့ရရင်ပြတ်သားစွာယက်တီကြဖို့တိုက်တွန်းခဲ့ပါတယ
်။တန်ရုံးဝန်ထမ်းကအနေနဲ့လည်းပေါ်ခြင်းတရားစီဝင်နဲ့ရရင်ပြတ်သားစွာယက်တီဖို့ပြောဆိုရတဲ့တတိမွေးဖို့ကြောင့်အနေနဲ့တိုက်တွန်းလိုက်ခြင်းပါခင်ဗျာ။ကျေးဇူးပါခင်ဗျာ။ကျေးဇူးတင်ပါတယ်
။ဦးမောင်မောင်လက်ရဲ့သမီးတဦးဖြစ်သူမယွန်းပန်းဤကလည်းတန်ရုံးဝန်ထမ်းတွေပြည်သူနဲ့အတူပူးပေါင်းပါဝင်ကြဖို့ဒီဆန္ဒပြပွဲအခမ်းအနားမှာတိုက်တွန်းပြောကြားခဲ့ပါတယ်။ဝါရှင်တန် DC အနီးဝန်းကျင်မှာရှိတဲ့ဒီမိုကရေစီအရေးလိုလားသူတွေကဝါရှင်တန် DC မြို့မှာရှိတဲ့မြန်မာတန်ရုံးဝန်ထမ်းတွေအနေနဲ့ပြည်သူနဲ့အတူပူးပေါင်းပါဝင်ကြဖို့တောင်းဆိုထားတဲ့စာကိုတော့ဝါရှင်တန် DC အနီးဝန်းကျင်မှာရှိတဲ့ဒီမိုကရေစီအရေးလှုပ်ရှားတောင်းဆိုသူတွေကဖေဖော်ဝါရီလ9ရက်နေ့ကပေးအပ်ခဲ့ပြီးဖြစ်ပါတယ်ခင်ဗျာ
ကိုစော်ဝင်းလိုက်ပါရှင်ကြာသပတေးနေ့နေ့နဲ့ခင် VOE မြန်မာပိုင်းစီစဉ်ဒီကိုဆက်လက်တင်ဆက်နေပါတယ်မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါရှင်အခုတော့ကမ္ဘာသတင်းတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတွေကိုစူးစီးတင်ပြနေတဲ့အစီအစဉ်တင်ဆက်မှာပါကိုအောင်မြတ်သူကနေပြီးတော့စီစဉ်တင်ဆက်ထားပါရရှင
် How Myanmar's generals will seek to sell the coup မြန်မာစစ်ဘုတ်ချုပ်တွေဘာလို့အလင်းစလိုအာနာသိန်းဆိုတဲ့ခေါင်းစဉ်နဲ့ Asian Time သတင်း online မှာဖော်ပြထားတဲ့စောင်းမရှင်ဘာတီလီနာရဲ့စောင်းမကိုကျွန်တော်မြတ်သူကတင်ပြပေးခြင်းပါတယ်စစ်တပ်ကအာဏာသိမ်းသူတွေက NLD ကိုအရာမရောက်တဲ့ပါတီတစ်ခုဖြစ်ပဲထားဖို့ယူရပြီးတော့ကတိပေးထားတဲ့ရွေးကောက်ပွဲတွေမတိုင်မီရွေးကောက်ပွဲစီမင်းစည်းကမ်းတွေကိုလည်းပြင်ဖို့ယူရထားတယ်လို့အစချီပြီးတော့ဆောင်းမကိုရေးသားထားပါတယ်မြန်မာနိုင်ငံမှာဆက်အာဏာသိမ်းပြီးတရက်ကြာအထိအာဏာသိမ်းစစ်ဘုတ်ချုပ်တွေဟာနိုဝင်ဘာရွေးကောက်ပွဲမှာအနိုင်ရရှိခဲ့တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကမလျော်မကန်လုပ်တယ်ဆိုတော့သူတို့ရဲ့ဆွတ်ဆွဲချက်တွေကိုတိတထင်ရှားစွာတသိမပြနိုင်သေးပါဘူးလို့ဆိုပါတယ်ဒါပေမဲ့လို့ယူကော့ခွန်နိုင်ငံရေးသမားတွေကိုထိမ့်သိမ်းတာလွှတ်တော်ကိုဖျက်သိမ်းပြီးတော့အရေးပေါ်အခြေအနေတွေကြီးညာတာတွေကြောင့်ဒေသတွေနဲ့နိုင်ငံတကာရှုတ်ချမှုတွေမြင့်တက်လာခဲ့ပြီးစစ်ဘုတ်ချုပ်တွေကတော့သူတို့ချထားတဲ့လမ်းကြောင်းအတိုင်းပဲဆက်ပြီးသွားဖွယ်ရရှိတယ်လို့ဆိုပါတယ်။ဆောင်းမချင်းကစစ်ဘုတ်ချုပ်တွေရဲ့စဉ်းစားချက်တွေကိုထောက်ပြထားမှာတော့မဲဆန္ဒနယ်တစ်ခုထဲမှာအများတွေကတယောက်ကိုသာရွေးချယ်တဲ့စနစ်ကိုမြန်မာနိုင်ငံမှာလက်ရှိကျင့်သုံးနေတဲ့အချက်ကစစ်ဘုတ်ချုပ်တွေကိုအာဏာသိမ်းဖို့ပို့ပြီးတော့ယုံကြည်စေတယ်လို့ဆိုပါတယ်။အတိမပြုရသေးတဲ့သတင်းတွေအရစစ်တပ်ကအသိခံတဲ့သမရသက်ဗိုလ်ချုပ်ဟောင်းမြစ်ဆွေနဲ့ကာကွယ်ရေးဦးစီးချုပ်မင်းအောင်နိုင်တို့ဟာသူတို့ရဲ့အာဏာသိမ်းယူမှုကိုတရားဝင်ဖြစ်စေဖို့တိုင်းရင်းသားတွေနဲ့ပါတီငယ်တွေကိုအတုံးချကောင်ချနိုင်တယ်လို့လည်းရေးသားရပါတယ်။အရေးပေါ်အခြေအနေ PR တွေနဲ့အတူစစ်တပ်အနေနဲ့မြည်သည့်ရွေးကောက်ခံကိုယ်စားလှယ်ကိုမှမတိုင်မြင်ပဲတစ်ချက်လွတ်အမိန့်နဲ့အခုပဲထားလုပ်ကောင်ထားလုပ်နိုင်တယ်လို့လည်းဆိုပါတယ်။ဒီလိုဆိုရင်ရှေ့လာမယ့်ရွေးကောက်ပွဲတွေမှာ NLD ပါတီကအနိုင်ရရှိသွားရင်တော့မှလွယ်လွယ်ကူကူလွှတ်တော်ကိုထိန်းချုပ်လို့မရနိုင်တော့ပါဘူးလို့ဆိုတာပါတယ်။ဒီကရက်1990ရေကောက်ပေါ်ရလက်တွေကိုဖျက်သိမ်းပြီးအာဏာသိမ်းခဲ့တာကြောင့်နောက်တစ်ကြိမ်မဲပေးဖို့ဆယ်စုနှစ်နှစ်စုလောက်ကြာစေခဲ့ပြီးဒီတစ်ကြိမ်လည်းဒီမိုကရေစီမကြာမီလို့မျှော်မှန်းပြီးအာဏာသိမ်းတာရ ယူကော့ဝက်စနစ်ကိုပြောင်းဖို့လှုပ်တာတွေဟာပြည်တွင်းပြည်ပမှာတော့မလွဲမသွေတရားဝင်မှုမရှိဘူးလို့ဆိုပြီးတော့စောင်းမကိုအဆုံးသတ်တာပါပဲ။အသေးစိတ်ကို www.asiantime.com မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ
။ကိုအောင်မြတ်သူပြောပြသွားတာပါ။အခုတော့ဥကျော်ဇန်သာရဲ့မြမအရေးတုံသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။စေအာနာသိမ့်မှုထွက်ပေါက်ရှိသလားဆိုတဲ့ကောင်းစဉ်နဲ့မြမအရေးလေးလာတုံသက်နေသူဒေါက်တာတင်မောင်သက်နဲ့ဆွေးနွေးတင်ပြထားပါတယ်ရှင်။
ပရရှက်ရှာမြန်မာနိုင်ငံမှာစစ်တကအနာသိမ်းယူလိုက်ပြီးတဲ့နောက်ကျုံတွေ့နေရတဲ့နိုင်ငံရေးအခြေတဲဘယ်ပုံစံနဲ့ဆုံးသက်သွားနိုင်တယ်လဲဘယ်လမ်းကြောင်းကိုဥတည်သွားနိုင်တယ်လဲဒီအခြေတဲကိုကျော်လွှတ်နိုင်မဲ့ထပ်ပေါက်ကတစုံတရာတွေ့လာနိုင်သလားဆိုတာကုရုဘမြန်မာရေးသုံးသပ်ချက်ပါဒေါက်တာဒီမောင်သန်းနဲ့ကျွန်တော်ကြော်စံသာဆွေးနွေးသုံးသပ်ထားပါတယ်ဒေါက်တာဒီမောင်သန်းညာစစ်တပ်မြန်မာစပိုင်းမှာအနာသိမ်းတာသုံးကြိမ်အကြံဉာဏ်တွေ့ခဲ့ရပြီဖြစ်ပါတယ်
ဟုတ်ကဲ့
တော်လှန်ရေးကောင်စီအနာသိမ်းရတဲ့အချိန်က88အနာသိမ်းတဲ့အချိန်မှာကပြည်သူဘက်ကရုပ်တရက်ပွဲပြနိုင်သွားတယ်ဆိုတာမရှိခဲ့ပါဘူးဆရာဖိလစ်ပိုင်မှာမာကို့စ်ကိုဖြုတ်ချတော့ငါ People's Power တော်လှန်ရေးရုပ်တရက်နိုင်သွားသလိုပွဲပြနိုင်သွားတာတော့မြမသမိုင်းမှာတွေ့ခဲ့ရဘူးဆိုတော့အခုပွဲမှာကအဲ့လိုပွဲပြပြီးတော့ပြည်သူဘက်ကပြည်သူဆိုတာအဲ့ဆန့်ကျင်ရေးလက်မခံနိုင်တဲ့ဒီမိုကရေစီအင်အားစုဘက်ကနိုင်လာနိုင်မဲ့အလားအလာရှိပါသလားဆရာ
ဟိုရုံးတာလောက်ရှာမှုတိုင်းမှာအဖြေအပြက်ပြောလို့ပြရဘူးပေါ့နော်ဆရာဆုံးရှုံးမှုနဲ့ပြေးလိုက်ရတာနဲ့ပြောလို့ရှိရင်အခုအာနာသိမ့်ဖို့ကြိုးစားတယ်အာနာသိမ့်တယ်ဆိုတဲ့ကိုကတပ်မတော်ကဆုံးရှုံးပြီးသားဖြစ်ပါတယ်ပထမရေကောက်ပွဲမှာဆုံးရှုံးတယ်အဲ့ဒါကချက်ခံဖွံ့ဖြိုးရေးအနေနဲ့ဆုံးရှုံးတယ်ဒုတိယအာနာသိမ့်လိုက်တဲ့အခါကျတော့လူမျိုးတစ်ယောက်လုံးဆက်ကျင်မှုခံရတယ်ဒါကပြည်တွင်းအနေနဲ့တပ်မတော်ကဆုံးရှုံးပါတယ်နိုင်ငံတကာအနေနဲ့လည်းတံပရောဟာပို့ပြီးဆုံးရှုံးသွားပါတယ်။ဘာလို့လဲဆိုတော့တံပရောဟာအရင်အာဏာရထားတဲ့ကာလကိုဖွင့်ခဲ့တဲ့အဖွင့်ပေါ့နော် liberalization လို့ပြောတဲ့ဖြီလျှော့ဖွင့်တဲ့ကာလတခုကိုထူထောင်နိုင်ခဲ့ပြီမဲ့လို့အခုပြန်ပြီးပိတ်ကျက်လမ်းကိုသွားတယ်။အခုတော့ဆုံးဥပဒေတွေကိုဆန္ဒပြတာနဲ့အနည်း20ခန့်ထောင်ချနိုင်တယ်လို့ပြင်လိုက်တာကဆုံးရှုံးမှုအကြီးမားဆုံးတောက်ထိုးဆင်းသွားတဲ့အဖြစ်တံပရောကဆုံးရှုံးသွားခဲ့တယ်လို့ပြောလို့ရတယ်။တင်နဲ့လူတို့ရဲ့စန္ဒနဲ့အားတန်ရတဲ့အနေထားမှာတော့ဘလို့ဖြစ်ဖြစ်မယ်ဆိုတာကျွန်တော်တို့မသိနိုင်သေးပါဘူ
းဟုတ်ကဲ့ကျွန်တော်ပြောချင်တာ60နှစ်တို့80ဆစ်တို့မှလည်းပဲအဲ့လိုပဲဓမ္မနဲ့အဓမ္မအပြန်ကြတာပဲလူတို့ရဲ့နိုင်ငံတကာရဲ့အကုန်လုံးပြည်သူဘက်ကပါတဲ့ဒီမိုကရေစီဘက်ကပါတဲ့60နှစ်မှလည်းဒီမိုကရေစီဆုံးရှုံးသွားတာကိုနိုင်ငံတကာဝန်ခံခဲ့ကြတယ်သူနည်းလောက်မှ80ဆစ်မှလည်းပဲပြည်သူတွေအုံကြွပြီးဒီမိုကရေစီတောင်းတာကိုအကြမ်းဖက်နေနေတယ်ဆိုတော့ဒါအဲ့တော့အနာသိငယ်တက်ဖွဲ့တွေကလည်းပဲသူတို့ဆုံးရှုံးပြီးသားပေါ့ကွာလို့ပြောရင်ဆိုရင်တော့သူတို့ကပဲလက်တွေ့မှာသူတို့ကအနာဆက်လက်တည်မြဲသွားတဲ့အခြေအနေဖြစ်ပါတယ်ဆိုတော့အခုပွဲမှာတော့အဲ့ဒီသူတို့ကဆက်လက်အနာတည်မြဲသွားနိုင်သလားအတိအကျအဖြစ်ကအဲ့ဒါကို
မဆက်ဘယ်တော့မှကြည့်လဲဆိုတဲ့ပုံမှာမူတည်ပါပေါ့တင်းတဲ့တောင်းကအနာထွက်တယ်ဆိုတဲ့တောင်းကကြည့်လို့ရှိရင်တော့တင်းတဲ့ရှိတဲ့အတွက်ကြောင့်အနာစုပ်ပိုင်ထားတာကိုအနိုင်လို့ယူတဲ့ယုံကြည်တယ်ဆိုလို့ရှိရင်တော့အဲ့ဒါအနိုင်ဖြစ်ကောင်းလည်းဖြစ်နေဒါမို့ပြည်သူလူထုရဲ့မေတ္တာပြည်သူလူထုရဲ့စေတနာပြည်သူလူထုရဲ့ယုံကြည်မှုကမ္ဘာပြည်သူတွေရဲ့ယုံကြည်မှုအဲ့ဒါတောင်းကကြည့်မယ်ဆိုရင်တော့တပ်မတော်ကဆုံးရှုံးပြီးသွားပြီဒါပေမဲ့စောစောကအာနာဆိုတဲ့တောင်းကပြောလို့ရှိရင်တော့ကျွန်တော်တို့အားပြိုင်နေတဲ့အခြေအနေမှာပဲရှိတယ်အနိုင်ရှုံးကိုပြောလို့မရသေးဘူ
းဒါပေမဲ့နှစ်ပေါင်း60ရောခံခဲ့ရပြီဒီလိုသူတို့ကဆက်ပြီးတော့အုပ်စုလာခဲ့တာပြည်သူရဲ့မုန်တီဗေမဲ့သူတို့လက်နဲ့အင်အားနဲ့နှစ်ပေါင်း60ကျော်ဆက်လက်ပြီးတော့အုပ်စုလာခဲ့တာကျွန်တော်အဲ့အဖြစ်မျိုးဆက်လက်ပြီးတော့ဖြစ်သွားနိုင်သလ
ားကျွန်တော်တို့ဘာမှပြောလို့မရသေးဘူးလေဒီချိန်မှာတော့ဆရာဘာမှယတိပြတ်ကျွန်တော်တို့ဘာမှပြောလို့အားကြိုင်နေတဲ့အချိန်ဒီမှာပဲရှိတယ်အဲ့ဒီလိုဖြစ်တာကတက်မတော်ကမိမိဆုံးလာပြောသွားတဲ့ဆုံးရှုံးမှုတွေကိုပြန်ဆယ်ကျင်တဲ့သူတွေတက်မတော်ထဲမှာရှိလားမရှိလားဆိုတဲ့ချက်ပေါ်မှာမူတည်ပါလိမ့်မယ်အဲ့ဒါရှိနေလားမရှိဘူးလားဆိုတာလေကျွန်တော်တို့တရင်ချက်လိုက်ကျွန်တော်မရတဲ့အတွက်ကြောင့်မပြောနိုင်ပါဘူး။သို့တော့အပြည့်မှုကတော့ရှိနေတယ်။နော်အပြည့်မှုရှိနေသည်မျှပျော်လင်းချက်ဒီလည်းရှိပါတယ
်။ဒါမျော်လင်းချက်သိထားလို့ရမကြပါဘူးလားဆရာ။တစ်ခါမှတော့မပေါ်ခဲ့ဘူးသေးဘူးပေါ့ဘာလို့လဲ
။ဆရာလုံးမကြည့်လို့ရှိရင်ဆရာဘာမှမသိနိုင်။ရှောက်ကြည့်မှသိရမယ်ကိစ္စမျိုးဒီကိစ္စမျိုးက။ဒါကြောင့်မို့ရှောက်ကြည့်ဖို့တော့လိုတယ်။မျိုးဆက်တိုင်းမျိုးဆက်တိုင်းကစွန့်စားပြီးပြီးခဲ့ကြရတာကြီးပဲ။အဲ့တော့ဒီချင်းနေမှာဘာမှယတိပြတ်ကျွန်တော်တို့ပြောလို့ရမယ်မထင်ပါဘူးသို့တော့ကြိ ီးတဲ့တောင်ပေါ်မှာမူတည်မူတည်တယ်ရှုံးပြီးပြီအဲ့ဒီအရှုံးကိုပြန်ဆယ်ဖို့ပဲတတ်မတော်ကလိုတယ်တတ်မတော်ရှုံးပြီ
ဒါမှဆရာမြန်မာတတ်မတော်သမိုင်းကိုကြည့်မယ်ဆိုရင်ကန်ဒီဇာချုပ်ပြီးဘုကျောင်းအဆန်းတက်ကထွက်လိုက်တော့အဲ့မှာ British train ဘုကျောင်းကြီးကျန်ခဲ့တယ်အကြောင်းမျိုးနောက်ပိုင်းမှာသူတို့ဖယ်ပလိုက်တယ်နောက်ပြီးတော့ Pacific Japan တို့ရဲ့စစ်ပညာကိုရလာတဲ့လူတွေကစစ်ပြီးဥဆောင်လာတယ်ဆိုအခုချိန်ကြီးလဲမြန်မာတက်မတော်ထဲမှာအဲ့ဒီကိစ္စကိုပြုပြင်ပြောင်းလဲတဲ့ဇယိုက်လက္ခဏာတစုံတရာဆရာတွေ့ရပါလားဆရာအခုရှိရဗိုလ်ချုပ်တွေကလည်းပဲဒီပုတ်ထဲကဒီပဲပဲဆိုတော့ဆရာမျှော်မှန်းသလိုဖြစ်လာနိုင်ပါမလားဒီထဲမှာ
ဟုတ်တယ်ဆရာခုနမေးတဲ့မေးခွန်းလို့ပဲဒီလိုကိစ္စတွေကချက်ချင်းနိုင်ရင်ဆောင်ရွက်လို့ရတဲ့ကိစ္စတွေမဟုတ်ဘူးအချိန်ယူရပါတယ်သို့တော်လည်းအခုသွားနေတဲ့လမ်းကြောင်းကပြန်ဆုတ်ဖို့ကတော့တက်မတော်အတွက်အင်မတန်လိုအပ်နေတယ်နော်ဒါကြောင့်မို့လို့တက်မတော်ထဲမှာစဉ်းစားနိုင်တဲ့ပုံစံတွေလည်းအများကြီးရှိပါတယ်တက်မတော်အတွက်နော်ဘုချုပ်ကြီးတွေဒုတိယဘုချုပ်ကြီးတွေစဉ်းစားနိုင်တဲ့လူတွေလည်းအများကြီးရှိပါတယ်သူတို့ရဲ့အားတွေကလည်းအခုချိန်မှာသူတို့ပါပေါင်းဝင်ပြီးတော့တွန်းတွန်းတိုက်တိုက်နဲ့ဆောင်ရွက်ကြမယ်ဆိုလို့ရှိရင်တက်မတော်ကိုအများကြီးဆယ်တင်လို့ရမယ်ထင်တယ
်နောက်တစ်ခုကနိုင်ငံရေးအင်အားစုတို့နောက်ထပ်လူယူသည်ရှင်ယူသည်ပုံကုတ်တချို့နဲ့ပေါင်းပြီးတော့ဖြောင်းဝင်ဆက်ပေးဖို့ဆိုတော့လေတံပစ်လာတာလည်းကြားပါတယ်အဲ့လိုစီတွင်းအင်အားစုရဲ့ဆက်စပ်မှုပေါ်လေပထမဆုံးကတော့ပြည်ပဝန်ပြောနေအောင်အဲ့ပြည်တွင်းကလူတွေရဲ့ဆက်စပ်ပေးမှုကရောထိရောက်မှုရှိနိုင်တယ်လို့ထင်ပါလား
ပို့ပြီးတော့ဒီချိန်နဲ့ပို့ပြီးအနာသက်ပါတဲ့လမ်းကြောင်းတစ်ခုများရမလားဆိုပြီးစူးစမ်းကြည့်ကြတာပေါ့နော်သို့တော့ဘာတွေဆက်စပ်တယ်ဘာတွေညှိနှိုင်းတယ်ဘာတွေတောင်းဆိုတယ်ဘာတွေတောင်းဆိုထားတယ်ဆိုတာကလည်းကျွန်တော်တို့အနေနဲ့ဖွင့်လင်းမြင်တော့မမြင်ရဘူးပေါ့နော်နောက်ဆုံးတွေ့ဆုံသွားခဲ့တယ်လို့ပြောတယ်ကျွန်တော်အာဏာပသိမ်းရတွေ့ဆုံခဲ့တဲ့အချိန်ကြီးကျွန်တော်တို့သိရတာကတော့ writer သတင်းဌာနကရေးတာပေါ့ဒီအချက်သုံးချက်တောင်းဆိုခဲ့တာတွေ့ရတယ်အဲ့ဒါကတော့ဒီတက်မတော်ကနေပြီးတော့ UEC လို့ခေါ်တဲ့ဒီရွေးကောက်တင်မြှောက်ပွဲကော်မရှင်ကိုသူအဆိုပြုတဲ့လူတွေနဲ့ပြန်ဖွဲ့ပြီးမဲစစ်ဆေးပေးဖို့ဆိုတဲ့ဟာပေါ့ဆိုတော့ဒါကတော့ကျွန်တော်ထင်တယ်များပြည်သူကလည်းလက်ခံနိုင်လိမ့်မယ်မထင်ဘူးရှင်းရှင်းနိုင်နေတယ်လို့ကျွန်တော်အနေနဲ့တော့ထင်ခင်ဗျသို့တော့ဥက္ကုကိုကြီးတို့ဥက္ကုတို့တို့ဆောင်ရွက်နေတာတွေကဘလို့ပေါ်မှာခြေခံပြီးလှုပ်နေလဲအဲ့ဒါတော့ကျွန်တော်တို့လည်းမမြင်ရတဲ့အတွက်ကြောင့်မှတ်ချက်ပြုဖို့တော်တော်ခက်နေမယ်ထင်တယ်ဆို
တော့တစ်ချိန်တည်းမှာပဲပြည်တွင်းအင်အားစုကိုဖယ်ပြီးတော့ပြည်ပကဆံဖြေပေးနိုင်တဲ့နိုင်ငံတွေအထူးသဖြင့်တရုတ်ပါဝင်အိန္ဒိယနိုင်ငံတွေပေါ့လေဒီနိုင်ငံတွေရာစစ်စပ်ပေးလာနိုင်တဲ့အလားအလာဆိုရင်တော့အနောက်နိုင်ငံတွေရဲ့ပြောစကားထဲပို့ပြီးထျောက်နိုင်သလားလို့လဲစဉ်းစားရဖြစ်မှထင်ပါတယ်ဆရာဘယ်လိုသဘောလဲ
အခုကတော့ဆရာရဲ့ကုလသမဂ္ဂကဆုံးဖြတ်ချက်မှာလဲအဲ့ဒီလိုဖြစ်စဉ်ကိုသွားဖို့ပြောထားတာလို့ကျွန်တော်တို့တွေ့လိုက်ရတယ်ပေါ့နော်အဲ့တော့ကောင်းတာကတော့ကုလသမဂ္ဂကြားဝင်ပြီးညီတိုင်းလို့ရှိရင်ကောင်းတယ်ဒါပေမဲ့တချို့ပြဿနာတွေကတော်တော်လေးညှိဖို့ခက်လေပြဿနာတွေလို့ထင်တယ်ဥပမာအားဖြင့်ဆိုပြီးဟုတ်ကျုပ်ဘူးကြီးမင်းအောင်လိုက်ဘက်ကနေမှသူတက်မတော်မှာဆက်ပြီးတော့တောင်းဝင်ထမ်းဆောင်လို့ရအောင်ဒါလုံကနေတဆင့်တပ္ပရကအတီးပြည့်ပြည့်ကိုဆိုတဲ့တောင်းဆိုချက်မျိုးဒါမျိုးကတော့ချက်လိုက်မယ်ထင်တယ်ဘာကြောင့်လဲဆိုတော့ ICJ ခေတ်ကာလမှာနော်ဒါမြန်မာနိုင်ငံကနေပြေခံလို့ဆွဆွဲထားတဲ့ကိစ္စတခုလူခွင့်ချိုးဖောက်မှုကြီးတခုလုံးကိုအတီးပြည့်ပေးလိုက်လို့ဖြစ်မှာဖြစ်တဲ့အတွက်ကြောင့်တိုင်းပြည်ကိုကြောက်တဲ့ဆွဲခေါ်သွားသလိုဖြစ်နိုင်တာကြောင့်မို့ကဲကဲလေးနဲ့ချင်းအဲ့ဒီလိုပဲအလားတူဘလို့ရာဇူးမျိုးကိုပဲခတ်မှုတောင်းဆိုတောင်းဆိုခက်လိုက်မယ်လို့ကျွန်တော်ထင်တယ်သို့တော့ဖွဲ့စည်းပုံရပေးထားတဲ့ဒုတိယသမ္မတလိုဟာမျိုးယူလိုက်မယ်ဆိုလို့ရှင်တော့အရှင်ဒါကကျွန်တော်တို့ပြည်သူအနေနဲ့တိုင်းပြည်အနေနဲ့ခံတာလည်းမဟုတ်ဘူးအစတည်းကတက်မလို့ကလှုပ်ထားပြီးသားဖြစ်တဲ့အတွက်ကြောင့်မို့လို့ဒါကသက်သာဆုံးဖြစ်မယ်ထင်တယ
်ခြေနေကတော့သူတို့တတိကြီးနဲ့နှစ်ဖက်ပြည်လည်းမှုမရနိုင်ဘူးဆိုရင်တော့ပြည်သူကလည်းတုံနေနေနဲ့ကလာတာရှည်သွားမှာပဲနောက် generation မျိုးဆက်တစ်ခုလောက်ကတော့ဆိုတော့ဒီအရေးနဲ့
ပတ်သက်တော့နုံနေမဟုတ်ဘူးဆရာပို့ပြီးစိုးသွားနိုင်တယ်ဘာကြောင့်လဲဆိုတော့စစ်တပ်နဲ့အမျိုးသားရေးအစွန်းရောက်လက်ရာအစွန်းရောက်အုပ်စုတွေပေါင်းသွားတာဟာကမ္ဘာပေါ်မှာဘယ်တိုင်းကြီးမှအကောင့်မရောက
်ဟုတ်တယ်နာဇီ
ရေးပြင်းထန်သမျှပြင်းထန်တဲ့နေရာကိုပဲရောက်တယ်အခုကိုစပြီးမြင်နေရတယ်တရားကြီးဌာနရဲ့လောက်ကိုင်းပုံတွေပြီးတော့ဥပဒေကိုပြောင်းလဲလိုက်တာဒီဆန္ဒပြောင်းနဲ့အနှစ်20ဆိုတာကတစ်နှစ်ပဲတာဝန်ယူပါမယ်လို့ပြောထားတယ်ကိုပြန်ပြီးခြေဖြတ်လိုက်လို့အဲ့တော့ကျွန်တော်စမြင်နေရပြီဆရာ
နောက် CDM တို့ခေါ်တဲ့အရဖက်အနာဖီဆိုင်ရေးလှုပ်ရှားမှုကဘယ်လောက်ထိအတွန်းရှင်နိုင်မလဲဘယ်လောက်ထိတောင်းခံနိုင်မလဲ သိကြလိုက်ရင်သူတို့ကလက်ပန်းကျသွားနိုင်ကြလားဆိုတာလည်းပဲစဉ်းစားစရာဖြစ်မယ်ထင်တယ်ဆရာ။
တောင်ဆောင်လေးကိုလိုက်ကလည်းစဉ်းစားပြီးသားဖြစ်မှာပါ။ဥမာဒီကျွန်တော်တို့အခုဒီအာကိုဥဆောင်လို့နေကြတယ်လို့ပြောလို့ရတယ်ဆရာ။ဆိုပြီးဆိုတော့ဘာလို့ဆိုတာကလည်းဆရာဝန်ကြီးတွေပါပြည်သားတကြီးတွေပါ။နော်စီမံခန့်ခွဲမှုမှာကြီးကြီးမားမားနေရာယူခဲ့ကြတဲ့လူတွေဖြစ်တဲ့အကြောင်းသူတို့လည်းကြံမီးတဲ့မင်းကုန်းကိုစဉ်းစားပြီးသားရှိနိုင်တယ်လို့ထင်တယ်။စိန်ခေါ်ချက်ပါပဲ
။ဟုတ်ကဲ့။
ရုံးမတက်နဲ့ရုံးထွက်ဆိုတဲ့စကားလိုပဲလူတိုင်းလူတိုင်းကရုံးထွက်နေရတဲ့သဘောမျိုးပဲဆရာလူတိုင်းအားထုတ်ဖို့တူတဲ့ရည်ကြည်တယ်လို့ကျွန်တော်ထင်ပါတယ်ဒါကြောင့်အားပြိုင်မှုဟာအခုဆက်လက်သွားနေတုံးမယ်ရက်လက်ဘယ်လိုရမလဲကျွန်တော်တို့မပြောနိုင်သေးပါဘူး
ကျော်စန္ဒာရဲ့မြမရေးတုံသက်ချက်အစီအစဉ်ကိုနားဆင်ကြရတာပါရှင်ဒီအစီအစဉ်ကိုကျမတို့ဗုဒ္ဓဖူးနေ့ဒီ VOA မြန်မာပိုင်းရဲ့အစီအစဉ်မှာလည်းအပတ်စဉ်တင်ဆက်နေပါတယ်အခုတော့ဒေါက်တာတန့်စော်ရဲ့လူမှုကျန်းမာရေးအစီအစဉ်ကိုတင်ဆက်မှာပ
ါဒီကိတ္တရာရရှိတဲ့အခါထိကတဲ့အရာရှိတဲ့သူကိုဆေးရုံဆေးခန်းတွေကိုမပို့ဆောင်ခင်မှာအရေးပေါ်လှုပ်ဆောင်ပေးရမယ့်ရှေးဥတ္တနာပြည်သူနည်းတွေရှိပါတယ်။ရှေးဥတ္တနာပြည်သူနည်းတွေကိုလူတိုင်းသိရှိထားမယ်ဆိုရင်အရေးပေါ်အခြေအနေကြုံတွေ့လာတဲ့အခါမှာထိကတဲ့အရာရှိတဲ့သူကိုမှန်ကန်တဲ့ဆုံးဖြတ်ချက်နဲ့ကူညီပေးမှပေးနိုင်ပါပါ။ရှေးဥတ္တနာပြည်သူမှုပြုလုပ်ရခြင်းရဲ့အရေးချက်ကိုအထွေထွေယောဂအထုကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ်
။ဆရာတော့အထွေထွေယောဂအထုကုသမားတော်တူဖြစ်ပေမဲ့ဒီသင်္ဘောသားတွေနဲ့သင်္ဘောအရာရှိလုပ်မဲ့သူတွေကိုဒီအခြေခံရှေးဥတ္တနာပြုစုနည်းနဲ့ medical first medical care တင်နန်းတွေကိုလည်းသင်ကြားပို့ချပေးနေတဲ့ဆရာတူဖြစ်ပါတယ်အဲ့တော့ဒီရှေးဥတ္တနာပြုစုခြင်းဆိုတာကတော့ထိခိုက်ဒဏ်ရရှိတဲ့သူတယောက်ကိုကိုယ့်ထက်ကျွမ်းကျင်သူဆေးဝန်းနှန်းတွေဆေးပစ္စည်းကိရိယာတွေမရရှိမီမှာအသက်ကယ်တရန်ရည်ရွယ်ချက်နဲ့ရောဂါထပ်ပြီးတော့ပုံမဆိုးသွားစေရန်နဲ့လျင်မြန်စွာဒါပျောက်ကင်းနိုင်ရန်ရည်ရွယ်ချက်တွေနဲ့ကနဦးပထမအဦးဆုံးကုသမှုပေးခြင်းကိုရှေးဥတ္တနာပြုစုခြင်းလို့ခေါ်ပါရဲအဲ့တော့ရှေးဥတ္တနာပြုစုခြင်းပြုလုပ်တဲ့နေရာမှာကိုယ့်ရဲ့အနီးတွဲမှာရှိတဲ့အစဉ်ပြေတဲ့တင့်တော်တဲ့ပစ္စည်းတွေနဲ့ဆရာတို့ကကူညီဆောင်ရွက်ပေးသွားမှာဖြစ်ပါတယ
်ဥကောင်းကိုထိခိုက်ဒဏ်ရာရမိတဲ့အခါသွေးထွက်မှုရှိမရှိကိုစစ်ဆေးပေးဖို့လိုပြီးသွေးထွက်တယ်ဆိုရင်သွေးထွက်မှုနည်းအောင်လုပ်ဆောင်ပေးဖို့လိုတယ်လို့သိရပါတယ်ဥကောင်းထိခိုက်ဒဏ်ရာရမိသူရဲ့တတိအနေထားကိုလည်းအလွယ်ဆုံးနည်းလမ်းနဲ့တိုက်တာကြည့်လို့ရတယ်လို့ဒေါက်တာဦးမောင်ကျန်နိုင်ကပြောပါတယ်
နမတ္တိနဲ့ဒီဥကောင်းကိုထိခိုက်ဒဏ်ရာရှိတဲ့လူတယောက်လဲနေပြီဆိုလို့ရှိရင်သူ့ရဲ့ position အနေထားအရေးကြီးပါတယ်အဲ့တော့သူ့ကိုကိုကဘာလို့ပေးရမလဲဆိုတော့ဒီပက်လက်အနေထားမှာတံဆောင်းပုံတံလေးနဲ့ခေါင်းနဲ့လေပင်ကိုထိမ့်ပြီးကင်ထားပေးဖို့အရေးကြီးပါတယ်နမတ္တိနေနေကတော့သူ့ရဲ့ခေါင်းထိခိုက်ဒဏ်ရာရတဲ့နေရာမှာသွေးယိုစေးမှုရှိသလားကြည့်ရပါမယ် active bleeding ကိုရဲသွေးစီးဆင်းနေတာရှိတယ်ဆိုရင်ဆရာတို့အဝတ်တန်းလေးတစ်ခုရှာပြီးတော့ခောက်ပြီးတဲ့အခါမှာဒီသွေးယိုစေးမှုအပေါ်ကနေသွေးတိတ်အောင်ဆရာတို့ဖိထားပေးဖို့လိုပါတယ်အဲ့ခါမှာတော့အဝတ်တန့်ရဖို့တော့လိုပါတယ်နောက်တစ်ချက်ကတော့သူ့ရဲ့သတိအနေထားကိုစစ်ဆေးရမှာပါများသောအားဖြင့်ဥကောင်းထိခိုက်ဒဏ်ရာရှိတဲ့သူတွေကဒီအသည့်ထိခိုက်မှုတွေရှိပါတယ်အဲ့တော့အဲ့ဒီမှာဆရာတို့စစ်ဆေးတဲ့အခါမှာနီးတနီးနဲ့စစ်ဆေးလို့ရပါတယ်သူ့ရဲ့သတိအနေထားပေါ့နော်အဲ့တော့အများစုလွယ်လွယ်ကူကူသိတာကတော့ဆရာတို့ဒီ ABPU ဆိုတဲ့ method ပါအဲ့တော့ A ဆိုတာကတော့ alert ပေါ့ alert ဆိုတာက तू ကခေါင်းထိခိုက်ဒဏ်ရာပေမဲ့ तू ကမျက်စိကပွင့်နေတယ်ကိုယ်နဲ့စကားပြောလို့ရတယ်ဆိုရင်အလတ်ပေါ့နော်ဒါဆိုသိအချိန်နေမစိုးဘူးပေါ့ဒုတိယတော့မျက်စိမိတ်နေမယ်မှိန်နေမယ်ခေါ်လိုက်တဲ့အခါမှာ verbally response ပေါ့နော်သူ့ကိုခေါ်လိုက်တဲ့အချိန်မှာသူမျက်စိပွင့်လာမယ်ပြန်ပြောတိုင်ခြင်းမှပြောနိုင်မယ်ပြန်ပိတ်ပိတ်သွားမယ်ဘာပဲဖြစ်ခေါ်လိုက်တဲ့အချိန်မှာပါးစပ်နဲ့အတန်နဲ့သူ့ကိုနှိုးလို့ရတယ်ပေါ့နော်နောက်တစ်ခုကတော့ဘလို့မှခေါ်လို့မရဘူး pain လို့ခေါ်တဲ့နာကျင်အောင်လုပ်တဲ့အခါမှာမျက်စိပွင့်လာတယ်ပြီးလို့ရှိရင်ပြန်ပြီးတော့မှိန်သွားတယ်ပေါ့နော်အဲ့ဒါဒီဆိုရင်တော့pain response ပေါ့နောက်ဆုံးကတော့ဘလို့နောင်လို့လို့မျက်စိကိုဖွင့်မလာတော့ဘူးဆိုရင် unconscious ပေါ့เนาะအဲ့တော့ ABPU ဆိုတဲ့နီးနဲ့ဒါလွယ်လွယ်ကူကူသူ့ရဲ့သတိအခြေအနေကိုပြောလို့ရပါတယ်ပေါ့เนาะအဲ့တော့အစင်လိုက်ပဲအလားဆိုရင်တော့တိတ်မစိုးဘူး verbally စကားပြောလိုက်လို့မျက်စိဖွင့်လာရင်မစိုးဘူးเนาะပြီးရင်နာမပဲဖွင့်တယ်ဆိုရင်တော့တနေ့လေးစိုးနေပြီလုံးဝ response မရှိတော့ဘူးဆိုလို့ရှိရင်တော့အခြေအနေမကောင်းဘူးပေါ့အကြမ်းမြင့်ဒီလိုခွဲလို့ရတယ်အကယ်၍နာကျင်အောင်လုပ်တော့မှသူမျက်စိပွင့်မလာဘူး response မရှိဘူးဆိုလို့ရှိရင်တော့ဆရာတို့ကအရေးကြီးတယ်သူ့ကိုအသက်ရှူမရှူဆက်ပြီးစစ်ဆေးဖို့ရှိပါတယ် No, Erika Ma, Sarah, Uber Airway and Chap Breathing, Lu Tomare, Tuye, Mazio, Mobio, Deshu, Tea, Lasso, General, Sisiabame. A Deshu Gay, you know, Tugo, the web be down Bundan, Sarah Coro, Regari position, Lucora, Bono, Deshu Lanyang, Bepeso, Ang, Deshu Lanyang, Lia Chueri, Gayishi Gay, Peso Mumishiang, Tu, the web, the Zama Compundan, General, Piang Mita Biro, a Kuni Lareti Samam. Ero Dilo, the Ri need high.
จ่อจ่านี่ได้ตัวริโกรอปะซากะนี่บ่มาตั้วไตผู้ไม่ติดมูนอกตะกะค้างโหท่องท้าผู้ไม่ติดเบเนตู้โกอุ่นนอกแท้โกต้วยชะอ๋อเนาะตู้โกเบไดนี่ทาเนดีมีเปมมาเบเล่ทาราตู้ด้วยค้างซงขึ้นเมลูซาดีเนมาเปล่าเจมาอูกองที่แกแทนอ่ะยามหมู่ด้วยอี้บ่จิชิซ้องชอบไปติเนชิอูตนาปิสุหมู่จองโกตะเนเปบุไลดาဖြစ်ပါတယ်จนตะตะวะ
ဒါကတော့ဒေါက်တာတန့်စော်တင်ဆက်နေတဲ့လူတို့ကျမ်းမာရေးအစီအစဉ်ပါရှင်။ကြာသပတေးနေ့နေနေခင်းVOAမြန်မာပိုင်းအစီအစဉ်ကိုရေဒီယိုကထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီပဲ Facebook စာမျက်နှာဖြစ်တဲ့VOA Burmese News ကနေလည်းဓာတ်ရိုက်တင်ဆက်နေပါရယ်။အခုလိုကျမတို့ Facebook ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်နေတာတွေကိုနားဆင်အားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါရယ်။ဒါပြင်ကျမတို့ VOA မြန်မာပိုင်းရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းဓာတ်ရိုက်တင်ဆက်နေပါရယ်။အခုလို မြန်မာ စံတော်ချိန် နနက် 6 နာရီကနေ 9 နာရီထိ ထုတ်လွှင့်တဲ့အစီအစဉ်ကို line to meter 32 kHz 9383 line to meter 40 kHz 9483 line to meter 48 kHz 6153 တို့ကနေပြီးတော့ ဓာတ်ရိုက် ထုတ်လွှင့်နေပါရယ်ရှင်။ ဒီအစီအစဉ်ကိုကျမတို့နနက် 8 နာရီကနေ 9 နာရီမှာလည်းပြန်ပြီးတော့ထုတ်လွှင့်ပေးနေပါရယ်။ line to meter 20 kHz 15133 line to meter 25 kHz 11823 line to meter 32 kHz 9335 တို့ကနေလည်းနားဆင်နိုင်ပါရယ်။ ကျမတို့ VOA မြန်မာပိုင်းရဲ့ညပိုင်းအစီအစဉ်ဖြစ်တဲ့ည 9 နာရီကနေပြီးတော့ 10 နာရီအစီအစဉ်ကိုတော့ line to meter 19 kHz 15453 line to meter 25 kHz 11803 line to meter 32 kHz 9335 တို့ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်နေပါတယ်ဒီအစီအစဉ်ကိုည 10 နာရီကနေ 17 နာရီမှာလည်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ရှင်ကျမတို့အခုတော့ဒီကနေ့မနေ့နောက်ဆုံးရညမာနဲ့ဒီနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရဲမင်းထွန်းကပြောပြမှာပါရှင်
ဒီမနက်ကမှစစ်တပ်ကအာဏာသိမ်းတော်ကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေအရှိန်မြင့်တဲ့နေချိန်မှာပဲမန္တလေးမြို့မှာဗိုလ်တုံးနေညပိုင်းအမှောင်ကျချိန်မှာတော့လူကြုံရေးတပ်ဖွဲ့ဝင်တွေရဲ့ပြစ်ခတ်တာမျိုးစုံကိုကြားကြရပါတယ် ဖေဖော်ဝါရီလတည့်ရက်နေ့အာဏာသိမ်းပြီးချိန်ကစလို့မြန်မာနိုင်ငံတော်ကလူအများဆုံးစန့်ကျင်တဲ့တက်ရောက်တဲ့ဆန္ဒပြပွဲတွေကိုဗိုလ်တုံးနေ့မှာလဲဆက်လက်ဆင်နွှဲခဲ့ကြပါတယ်လူငါးယောက်ထက်ပိုပြီးမဆူယုံဖို့တားမြစ်ထားတဲ့ကြားကအခုလိုဆန္ဒပြခဲ့ကြတာလဲဖြစ်ပါတယ်ဆန္ဒပြသူတွေကမြို့တော်နေပြည်တော်မန္တလေးမြို့နဲ့ရန်ကုန်မြို့တွေမှာအများဆုံးဆန္ဒပြခဲ့ကြတာဖြစ်ပါတယ်စီယာဆ san yi lou sha mu ma pa win ni de win nan rui ko thauk kan chaung pyat ta ke ba de san na pyat tu a mya su ga yong pat ne yong twae civil disobedience movement cdm so re poster re kai chaung san na pyat ke ja da le phit ba de မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူပြည်တော်ဆန်းစုကြည်နဲ့သမရဦးဝင်းမြအပါအဝင်နိုင်ငံရေးကောင်ဆောင်တွေတက်ကြွလှုပ်ရှားသူတွေရွေးကောက်ပွဲတာဝန်ရှိသူတွေနဲ့ CDM လို့ခေါ်တဲ့အနုနည်းနဲ့အာဏာပြည်ဆိုင်ရာမှာပါဝင်သူတွေကိုဖမ်းဆီးနေတာသတင်းသုံးပတ်တည်းရောက်လာနေချိန်မှာပဲလူသိများတဲ့ရုပ်ရှင်သတင်းဆောင်တဲ့ဒါရိုက်တာတွေကိုမြန်မာစစ်တပ်ကတရားစွဲဆိုဖမ်းဆီးမိန့်ထုတ်ပြန်လိုက်ပါတယ်မနေ့ကထုတ်ပြန်တဲ့ကြေညာချက်မှာအမှုပညာနယ်ပယ်ကလူသိများကြော်ကြားသူတွေဖြစ်တဲ့တရုတ်ဆောင် PDU ဒါရိုက်တာကိုပေါ့သီယုဆောင်လူမင်းဒါရိုက်တာဝိုင်းအစူရအနက်ကတို့ကိုဖန်စီမိတ်ဝရန်ထုတ်ပြန်လိုက်ပါတယ
်။ကိုရဲမင်းထွန်းပါရှင်ဒီကနေ့မိနစ်အတွက်မနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကလည်းကိုရဲမင်းထွန်းဖြစ်ပါတယ်။အင်ဂျင်နီယာကတော့ Chonston Mock ဖြစ်ပါတယ်ရှင်။ကြာသပတေးနေ့နေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့အတွက်ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ကျမအင်ဂျင်နိုင်ပါရှင်။